Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတံမြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ် April 18ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ92 32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ခင်ဗျာတို့တချင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်စမိုးပြီပါအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပ
ါမင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီကွေဒေါ်နိုင်ငံမှာလုတ်သွားတဲ့ငရင်ကြောင့်သေဆုံးသူ238ဦးအထိရှိသွားပြီဖြစ်ပါတယ်ဂျပန်နိုင်ငံကငရင်ဗေးဒဏ်တင်သူတွေကိုကယ်ဆယ်ရေးလုပ်ငန်းတွေမှာအမေရိကန်တပ်ဖွဲ့တွေလည်းကူညီပါဝင်နေပါတယ်သမရဦးထင်ကျော်ကနိုင်ငံရေးအကျဉ်းသား83ဦးကိုမနစ်နစ်ဆန်တရနေ့ကလွတ်ပေးလိုက်ပါပြီဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်အင်ဂျင်နိုင်တဲ့အတူတင်ပြပေးတော့မှာပါခင်ဗျာ
โอเคก้าวมาครับเนี่ยอกุมนักขึ้นอสีสินมานาสินจ่าระเมอแท้มาส่วนเนา
ะเปลี่ยนเลยลุ่มยောက်ละในแท้มามติยาตีนเนี่ยเสร็จตวยเลยปုံมาสักคน1นี่ยีบ่อสีมามุอุริปုံมา9ญาสารารีเนี่ยปัดเป็ดอมุริก็ติดตามช
าม
าท
าอาชาลุขวินีอภเผยเมียนมาနိုင်ငံဆိုင်ရာတာဝန်ခံရှိနေဦးမင်းလွင်ဦးပြောပြတော်တာဖြစ်ပါတယ်မြန်မာနိုင်ငံကနှစ်တကူကာလနိုင်ငံရေးအကျဉ်းသားတွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုလွှတ်ပေးနေတဲ့အခြေအနေနဲ့ပတ်သက်တဲ့သတင်းလွှာမှာညာစင်ကြားဖို့ရှိပါတယ်ဒါပြင်မြမရေးရာဆွေးနွေးခန်းအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့မြန်မာပြည်ကပေးစာသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကဘာတော်လောထူးခြားစံပြစာတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
အီကွေဒေါ်နိုင်ငံမှာလုတ်သွားခဲ့တဲ့ငရင်တန်းကြောင့်တေဆုံးသူအရေအတွက်ဟာတင်းနှင်းငရင်နေမှာ238ဦးအထိရှိသွားပြီဖြစ်ပါတယ်။မနက်ပိုင်းအလင်းရောင်ထွက်လာတဲ့အတွက်ကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့အခွင့်အရေးပို့ရခဲ့ပါတယ်။ငရင်တန်းကြောင့်လူပေါင်း1500လောက်လည်းထိခိုက်ဒဏ်ရာရသွားတယ်လို့ဆိုပါတယ်။သမရရာဖာယဲခေါ်ရီးယားကယုံကနောက်ဆုံးထုတ်ပြန်တဲ့စီးရင်ဟာအစောပိုင်းကတွက်ချက်ထားတဲ့3ဆလောက်ပုံများနေတယ်လို့ဆိုပါတယ်။ပြင်အား9.8%ရှိတဲ့မြေတိမ်ငရင်ဟာအီကွေဒေါ်နိုင်ငံကန်ယိုဒေါ်တခြားမှာစနေနေ့ညနောက်ပိုင်းကလှုပ်သွားခဲ့တာပါအစောပိုင်းထွက်လာတဲ့သတင်းတွေအရကန်ယိုဒန်မြို့ဖြစ်တဲ့မန်တာမှာထိခိုက်ပျက်စီးမှုများပြားတယ်လို့ဆိုပါတယ်လူဦးရေသိမ့်မထူထပ်တဲ့ငါးဖမ်းလုပ်ငန်းလုပ်ကိုင်တဲ့စိတ်ကန်းတွေနဲ့ကမ္ဘာလေခီးစဲတွေလာတဲ့ကန်းကြီးတွေကိုကယ်ဆယ်ရေးဝန်ထမ်းတွေတောင်းဖို့အခက်အခဲရှိနေတယ်လို့ဆိုပါတယ်မနာဘီခရိုင်အတွင်းမှာတည်ရှိပြီးလူဦးရေ4000လောက်ရှိတဲ့ပဒနာလက်မြို့ဟာလည်းပျက်စီးသွားပြီလို့သမ္မတကိုရီးယားကပြောပါတယ်။တန်းပြည်တဝန်းကသတင်းပေးပို့မှုတွေရောက်လာနေစေဖြစ်တဲ့အတွက်တည်ဆုံးသူအရေအတွက်ဟာလည်းထပ်တွန်းနိုင်တယ်လို့ဒုတိယသမ္မတဟော်ဟဲဂလတ်စ်ကပြောပါတယ်။ပဒနာလက်မြို့တော်ဝန်ကလည်းအတိမပြုရသေးတဲ့တည်ဆုံးသူ400လောက်ရှိတယ်လို့ဆိုပါတယ်
။ဂျပန်နိုင်ငံတောင်ပိုင်းကငလျင်ကြီးနှစ်ကြိမ်လှုပ်ခဲ့တဲ့ကျူရှူကျွန်းကူမာမိုတိုခရိုင်ကကူမာမိုတိုတက္ကသိုလ်မှာပညာသင်ကြားနေတဲ့မြန်မာကျောင်းသားတွေနဲ့မိသားစုဝင်တွေဟာကျူရှူမြို့က JICA နိုင်ငံတကာဌာနမှာဘေးကင်းလုံခြုံစွာရှိနေတယ်လို့တိုချိုမြန်မာတန်ယုံ Facebook မှာဖော်ပြထားပါတယ်။ဒါ့အပြင်ကျူရှူတက္ကသိုလ်နဲ့စာကာတက္ကသိုလ်တွေမှာပညာသင်ကြားနေသူတွေနဲ့မြန်မာအတိုင်းဝိုင်းဟာဘေးကင်းလုံခြုံမှုရှိပြီးလိုအပ်တဲ့အကူအညီတွေအချိန်နဲ့တပြေးညီပေးနိုင်အောင်ကြိုးစားနေတယ်လို့လည်းဆိုပါတယ်။ဂျပန်တောင်ပိုင်းကျူရှူကျွန်းရှိကူမာမိုတိုခရိုင်မှာကြာသပတေးနေ့ကပြင်အား6.5ရှိတဲ့ငလျင်လှုပ်ခဲ့ပြီးစနေနေ့မနေ့ပိုင်းမှာလည်းပြင်အား9.3ရှိတဲ့ငလျင်ထပ်မံလှုပ်ခဲ့ခဲ့တာပါကြီးမားတဲ့ငလျင်ကြီးနှစ်ခုကြောင့်တေဆုံးရသူအနည်းဆုံး42ဦးရှိပြီး12ဦးပျောက်ဆုံးနေတယ်လို့လူပေါင်း100ကျော်တရားရခဲ့ကြတယ်လို့ဂျပန်အစိုးရနဲ့ပြည်တွင်းသတင်းတွေမှာဖော်ပြထားပါတယ်အဲ့ဒီဒေသကငလျင်တန်းခံရသူတွေအတွက်ဂျပန်ကယ်ဆယ်ရေးအဖွဲ့တွေနဲ့အတူအိုကီနာဝါရေတပ်အခြေစိုက်စခန်းကအမေရိကန်တပ်ဖွဲ့ဝင်တွေကပူပေါင်းလှုပ်ဆောင်ပေးနေတယ်လို့ဂျပန်နိုင်ငံကအမေရိကန်တပ်တွေရဲ့တပ်မှူးကြီးဖြစ်တဲ့လေတပ်ဒုတိယဗိုလ်ချုပ်ကြီးဂျွန်ဒိုလန်ကပြောပါတယ်အတက်အဆင်းလွယ်ကူတဲ့ V-22 Osprey အမျိုးအစားလေယာဉ်လေးစင်းကိုတနင်္ဂနွေနေ့မှာဆေးလွတ်ပြီးဂျပန်တပ်ဖွဲ့ကယ်ဆယ်ရေးလှုပ်ဆောင်မှုအတွက်အကူအညီပေးနေတာပါကျူရှူကျွန်းမကြီးအတွက်ကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးကိစ္စရပ်တွေမှာအကူအညီပေးဖို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကကာကွယ်ရေးတပ်သား2000ခွဲအထိတိုးမြင့်ချထားပေးခဲ့ပါတယ်ရှင်
မြန်မာသမ္မတဦးထင်ကျော်ကနိုင်ငံရေးအကျဉ်းသား83ဦးကိုမြန်မာနစ်ဆန်တရနေ့ April 18ရက်နေ့ကလွတ်ပေးလိုက်ပြီဖြစ်ပါတယ်။နှစ်တကူခါသမယမှာအမျိုးသားညီညာစေရေးနဲ့ပြည်သူလူထုနှလုံးစိတ်ဝမ်းငြိမ်းချမ်းစေရေးတို့ကိုဥတီစေသောအဖြစ်အကျဉ်းသား83ဦးက ကိုလွန်ငင်းခွင့်ပြုလိုက်တဲ့အကြောင်းသမရဦးထင်ကျော်လက်မှတ်ရေးထိုးပြီးဧပြီလ16ရက်နေ့ညကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါဟာ NLD အစိုးရတက်လာပြီးတဲ့နောက်ပိုင်းဒုတိယအထုပ်ဖြစ်တဲ့နိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးခြင်းလည်းဖြစ်ပါတယ်။ပြန်လို့လာသူအကျဉ်းသားတွေတဲ့ Unity Journal ကသတင်းသမား5ဦးလည်းပါဝင်ပါတယ်။မကွေတိုင်းပေါ့မြို့နယ်မှာရှိတဲ့စစ်ရုံတစ်ခုဟာလေးဝက်ဓာတုလက်နဲ့စက်ယုံလို့ယူဆရတဲ့အကြောင်းနဲ့စက်ယုံဓာတ်ပုံတွေကိုဂျာနယ်မျက်နှာဖုံးမှာဖော်ပြခဲ့တဲ့အတွက် Unity Journal ရဲ့ပေါ့မြို့နယ်သတင်းတောက်ကိုလူမွန်နိုင်အပါအဝင်ဂျာနယ်ရဲ့တာဝန်ခံအယ်ဒီတာနဲ့သတင်းတောက်၅ဦးကိုနိုင်ငံတော်လျှို့ဝှက်ချက်အဲ့ဥပဒေပုံမှန်နဲ့2014ခုနှစ်တွင်သမ္မတဦးသိန်းစိန်အစိုးရကဖမ်းဆီးအရေးယူခဲ့တာပါ။ပြန်လွတ်လာသူတွေတဲ့တခြားအထင်ကရပုဂ္ဂိုလ်တွေကတော့ဗိုလ်ကြီးဟောင်းနေမျိုးစဉ်ဒေါ်နော်အုံးလကိုထင်ကျော်ဥထင်လင်းဦးကိုတင်ထွတ်ပိုင်းကိုချစ်ကိုကိုတို့လည်းပါဝင်ပါတယ်။ NLD အစိုးရကဧပြီလ၈ရက်နေ့ကိုရဲနေတော်မှာចောင်းသားခေါင်းဆောင်နေနဲ့နိုင်ငံရေးတက်ကြွလှှရှားသူစုစုပေါင်း199ဦးကိုပြန်လွတ်ပေးခဲ့ပြီးဖြစ်တာကြောင့်နိစန်တရက်နေ့ကပြန်လွတ်ပေးလိုက်တဲ့83ဦးနဲ့ပေါင်းလိုက်ရင်ပြန်လွတ်လာသူနိုင်ငံရေးအကျဉ်းသားနဲ့နိုင်ငံရေးနဲ့ဆက်နွယ်တဲ့တက်ကြွလှှရှားသူစုစုပေါင်း282ဦးရှိသွားပြီဖြစ်ပါတယ်။ဒီကနေ့ဧပြီလ၈ရက်နေ့မှာတော့နိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာနှစ်တစ်ကိုမိန့်ခွန်းပြောကြားဖို့ရှိပြီးအဲ့ဒီမိန့်ခွန်းကိုတော့မနေ့9နာရီနေ့လယ်3နာရီနဲ့ည8နာရီသတင်းတွေမှာ MRTV News Channel နဲ့မြမအတန်ရေဒီယိုအစီအစဉ်တို့ကနေထုတ်လင်းပေးသွားမယ်လို့နိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ရုံးကသတင်းထုတ်ပြန်ထားပါတယ
်။မြောက်ကိုရီးယားနိုင်ငံဟာနိုင်ငံတကာရဲ့ပိတ်ဆို့ဒဏ်ခတ်မှုကိုအာခံပြီး၅ချိန်မြောက်နျူကလ িয়ার စမ်းသပ်မှုကိုလှုပ်ဆောင်ဖို့ပြင်ဆင်နေကြောင်းတောင်ကိုရီးယားနိုင်ငံတို့ Yonhap သတင်းအေဂျင်စီကပြောပါတယ်။မြောက်ကိုရီးယားမှာရှိတဲ့ပွန်ဂျီရီနျူကလ িয়ার ဆန်တက်တဲ့နေရာမှာမကြသေးခင်အတွင်းပြင်ဆင်ဆောင်ရွက်မှုတွေနှစ်ဆသုံးဆလောက်တိုးမြင့်လာခဲ့တယ်လို့မြောက်ကိုရီးယားအစိုးရနဲ့နှီးဆက်တဲ့အတိုင်းဝိုင်းတွေကပြောကြောင်းတနင်္ဂနွေနေ့ထုတ်ယွန်ဟပ်သတင်းမှဖော်ပြထားပါတယ်။မြောက်ကိုရီးယားအစိုးရဟာလှုပ်လှိမ့်လှုပ်ထားမရှိတဲ့သူ့ရဲ့အလုသမာပါတီအစည်းအဝေးကိုမေလအစောပိုင်းမှာကျင်းပဖို့ပြင်ဆင်နေတာကြောင့်မြောက်ကိုရီးယားမှာနောက်ထပ်နျူကလ িয়ার ဆန်တက်မှုကိုလှုပ်ဆောင်လာမလားလို့စိုးရိမ်မှုတွေရှိနေပါတယ်။တာဝေးပြေးပဲ့ဒင်းဒုံးကျည်တွေနဲ့တင့်တော်တဲ့အသေးစားနျူကလ িয়ার ဒုံးကျည်ထိပ်ဖူးအဆင့်တိုးတက်မှုအပါအဝင်နျူကလ িয়ার နဲ့ပဲ့ဒင်းဒုံးကျည်အစီအစဉ်တိုးချဲ့မှုအတွက်မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်ကမကြသေးခင်ကတင်ပြထားတဲ့သူ့ရဲ့အဆိုကိုထပ်ပြီးတင်ဖို့ပါတီစည်းဝေးကိုအသုံးချမလိမ့်မယ်လို့မျှော်လင့်ထားကြပါတယ်။ဒီပြောဆိုချက်တွေအတွက်အတည်ပြုချက်တွေမရသေးသလိုမြောက်ကိုရီးယားကသူ့ရဲ့စီရေးစွမ်းဆောင်မှုတွေတိတ်ပြီးတိုးတက်နေတယ်လို့သူကိုယ်သူချက်ကားပြီးပြောဆိုနေတယ်ဆိုတဲ့အကြောင်းဆွဆွဲနေကြတာတွေရှိပါတယ်ရှင
် UAE ဘရီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနိုင်ဝတ်မှာလှိုင်းလက်မီတာ190 kHz 1509ရုကနေထုံနေပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ဘရာဇီးနိုင်ငံကလွတ်တော်မှတ်တီဟာသမရဒယ်မာရူဆက်ဖ်ကိုတရားစွဲဆိုရေးအတွက်ဒေသဆန်တော်ချင်းတနင်္ဂနွေနေ့မှာမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။ဒါဟာဘရာဇီးနိုင်ငံမှာလက်တော်ရင်ဆိုင်နေရတဲ့နိုင်ငံရေးပဋိပက္ခတွေကနောက်ဆုံးဖြစ်ရလဲဖြစ်ပါတယ်။အောက်လွတ်တော်မှာရှိတဲ့လွတ်တော်အမစုစုပေါင်းရဲ့၃ပုံ၄ပုံရဲ့ထောက်ခံချက်ရရှိရင်ဒီဆိုကိုအထက်လွတ်တော်ကိုပို့မှာဖြစ်ပါတယ်။သမ္မတရူဆက်ဖ်အနေနဲ့သူ့ရဲ့ဒုတိယသမ္မတတက်တန်းထက်ဝက်ကျိုးတဲ့အချိန်မှာယာရုကဆင်းပေးဖို့ဖြစ်လာနိုင်တဲ့မဲခွဲဆုံးဖြတ်မှုနောက်တစ်ခုနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။သမရကိုတရားဆွဲဆိုမဲ့အစီအစဉ်ကိုတော့တောက်ကြနေကစတင်ခဲ့ကြတာပါ2014ခုနှစ်ရွက်ကောက်ပွဲမဲဆွယ်စည်းရုံးမှုတွေအတွင်းအစိုးရဘက်ကလိုအပ်ချက်တွေရှိခဲ့တာကိုဖုံးကွယ်ဖို့ကြိုးစားတဲ့အနေနဲ့မတမာပြီးတရားမဝင်တဲ့ငွေကြေးဆိုင်ရာအလွဲသုံးစားပြမှုတွေရှိခဲ့တယ်ဆိုတဲ့ဆွဲချက်တွေကြောင့်သမရရူဆက်ဖ်ကိုစန့်ကျင်တဲ့လှုပ်ရှားမှုတွေလွန်ခဲ့တဲ့လအနည်းငယ်အတွင်းတိုးမြင့်လာခဲ့ပါတယ်သမရရူဆက်ဖ်ကတော့အဲ့ဒီဆွဲချက်တွေကိုညှင်းပယ်ထားပါတယ်သူမအပေါ်ဝေဖန်သူတွေကတိုင်းပြည်စည်းဝါးရေးကျဆင်းနေတာဟာသမရကြောင့်ဖြစ်ကြောင်းနဲ့အစိုးရပိုင်း Petrobras ရေနံကုမ္ပဏီအတွင်းကြီးမားတဲ့အာဂရိလိုက်စားမှုတွေမှာပါဝင်နေတယ်လို့ပြစ်တင်ပြောဆိုနေကြပါတယ်။အသက်68နှစ်ရှိပြီဖြစ်တဲ့သမရရူဆက်ဖာတိုင်းပြည်ကို73နှစ်ကြာအုပ်ချုပ်လာခဲ့တဲ့လက်ဝဲရင်းအလုသမားပါတီကိုကိုစားပြုပြီး2010ခုနှစ်မှာပထမဆုံးအကြိမ်ရွေးကောက်ခံခဲ့ရပြီးတဲ့နောက်2014ခုနှစ်မှာပြန်လည်အရွေးခံခဲ့ရတာဖြစ်ပါတယ
်။ဥရောပတိုက်တောင်ပိုင်းဘော်တစ်ပင်လယ်ပေါ်မှာအမေရိကန်စစ်ထောက်လမ်းရေးလေယာဉ်တစ်စင်းပြန်တန်းနေစဉ်ရုရှားတိုက်လေယာဉ်တစ်စင်းကရန်မူတဲ့အနေနဲ့အနီးကပ်ဖြတ်ပြီးမောင်းနှင်သွားတယ်ဆိုတာမဟုတ်ကြောင်းရုရှားစစ်ဘက်ကညှင်းဆိုလိုက်ပါတယ်။ကြာသပတေးနေ့က USRC 135အမျိုးအစားအမေရိကန်စစ်ထောက်လမ်းရေးလေယာဉ်နဲ့အကွာအဝေး15မီတာတွင် SU-27 အမျိုးအစားရုရှားဂျက်တိုက်လေယာဉ်ဟာအန္တရာယ်ရှိပြီးကျင်းဝင်းနဲ့မညီတဲ့အပြုတ်အမူနဲ့ဖြတ်ပြီးမောင်းနှင်ခဲ့တယ်လို့အမေရိကန်စစ်ဘက်ကပြောပါတယ်။ ရုရှားအနေနဲ့သူ့ရဲ့နယ်စပ်ကိုဥတီပြီးကောင်းကင်မှာအမည်မသိလေယာဉ်တစ်စင်းကအချိန်လုံးမြင့်မားစွာနဲ့ပြန်တန်းနေတယ်ဆိုတာကိုစုံစမ်းသိရပြီးတဲ့နောက်ရုရှားတိုက်လေယာဉ်ကိုအရေးပေါ်ဆီလွတ်ခဲ့တာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်အီဂေါ်ကိုနာရှန်ကော့ဖ်ကပြောပါတယ်။ဒါ့အပြင်အမေရိကန်စစ်လေယာဉ်ဘက်ကရုရှားတိုက်လေယာဉ်ကိုမြင်တဲ့အချိန်မှာလမ်းကြောင်းပြောင်းပြီးသူတို့လေယာဉ်ကိုရုရှားလေကြောင်းပိုင်တဲ့အနားကနေအဝေးကိုပြန်တန်းသွားခဲ့တယ်လို့ဆိုပါတယ်။အမေရိကန်နဲ့ဥရောပပူးတွဲစစ်ဌာနချုပ်ရဲ့စနေနေ့ကထုတ်ပြန်ချက်မှာဒီဖြစ်ရပ်ဟာနိုင်ငံတကာလေကြောင်းပိုင်တဲ့အတွင်းမှာဖြစ်ခဲ့တာဖြစ်ပြီးအမေရိကန်လေယာဉ်ဘက်ကရုရှားပိုင်တဲ့ကိုဖျက်ကျော်ခြင်းမရှိခဲ့ဘူးလို့ဖော်ပြထားပါတယ်ရှင်။
ကမ္ဘာရေနံထုတ်လုပ်တဲ့နိုင်ငံတွေတင်းငွေတွေကကာတာနိုင်ငံမှာပြုလုပ်တဲ့ဈေးဝယ်အတွင်းရေနံထုတ်လုပ်မှုကန့်သတ်ရေးသဘောတူညီချက်မရခဲ့ကြပါဘူးဒီဆုံးဖြတ်ချက်တွေကြောင့်တင်းလာနေကမ္ဘာဈေးတွေပြန်ဖွင့်တဲ့အချိန်ရေနံဈေးတွေကျဆင်းဖို့အလားအလာပုံများနေပါတယ်ရေနံထုတ်လုပ်မှုကိုဇန်နဝါရီလတုန်းကထုတ်လုပ်ခဲ့တဲ့အတိုင်းအတာနဲ့အနည်းဆုံးအောက်တိုဘာလအထိထားရှိသွားရေးသဘောတူညီချက်ရနိုင်ဖို့ကမ္ဘာရေနံထုတ်လုပ်တဲ့နိုင်ငံများအဖွဲ့ OPEC နဲ့ OPEC အဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေကဝန်ကြီး18ဦးတို့ဟာမျှော်လင့်ထားခဲ့ကြတာဖြစ်ပါတယ်ရင်နံဈေးကွက်တည်ငြိမ်ဖို့ကြိုးစားနေတဲ့အခုလိုစီစဉ်တာလည်းဖြစ်ပါတယ်ကမ္ဘာရင်နံဈေးဟာ2014ခုနှစ်တုန်းကတပိပါကိုအမေရိကန်ဒေါ်လာ100ကျော်ရှိခဲ့ရာကအခုမှတော့ဒေါ်လာ40ကျော်သာရှိပါတော့တယ
်2016ခုနှစ်ပထမ3လပတ်အတွင်းအာဖဂန်ပဋိပက္ခကြောင့်ဒေဆုံထိခိုက်ဒဏ်ရာရသူဦးရေ2000နီးပါးရှိခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်ဒါဟာပြီးခဲ့တဲ့နှစ်ကဒီလိုအချိန်နဲ့နှိုင်းယှဉ်ရင်နှစ်ရာခိုင်နှုန်းတိုးလာတာကိုပြနေတယ်လို့ဆိုပါတယ်ရှင်
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုစော်ဝင်းလှိုင်နဲ့မတ်အင်ဂျင်နိုင်တို့ပြောပြခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလှော်အနဲ့အပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်ပေးပါတော့မယ်။အခုရင်ဆုံးတော့နိုင်ငံရေးအကျဉ်းသားတွေကိုလှုပ်ပေးတဲ့သတင်းနဲ့ဆက်ပါမယ်။နိုင်ငံတော်တမရဦးထင်ကျော်ရဲ့ဒွန်းငင်းချမ်းသာကွင်းအမိန့်နဲ့မြန်မာနှစ်ဆန်းတရဲ့မင်းကလွတ်မြောက်လာတဲ့အကျဉ်းတောင်တီးတီးကနိုင်ငံရေးလှုပ်ရှားတက်ကြွသူတွေကတော့လူမှုအစိုးရတဲ့ရဲ့ဥဆောင်မှုကိုယုံကြည်မှုရှိပြီးပူးပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုလိုက်ပါတယ်။နောက်ထပ်နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ဖို့ကြံနေသေးတာကတော့ကာလုံရဲ့သဘောတူညီချက်ရအောင်ညှိနှိုင်းရမယ်အဆင့်ကြံနေတာကြောင့်ဖြစ်တယ်လို့ဥပဒေပညာရှင်တချို့ကတုံ့တက်ပါတယ်။မိုက်အင်ဂျင်နိုင်ငံအကြောင်းစုံကိုပြောပြပေးမှာပါ
။မင်းကအင်းစိန်ထောင်ကလွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားကိုနေမျိုးစင်ကတော့ပြည်သူ့အစိုးရဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရရဲ့ဥဆောင်မှုကိုခံယူပြီးတိုင်းပြည်ဖွံ့ဖြိုးရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့အင်းစိန်ထောင်ရှိမှသတင်းတောက်တွေကိုအခုလိုပြောသွားပါရစေ
။ကောင်းဆောင်ကောင်းနဲ့အစိုးရကောင်းရပါပြီ။ကျွန်တော်တို့နောက်လိုက်ကောင်းနဲ့နိုင်ငံသားကောင်းနဲ့ဖြစ်ဖို့ပဲကျွန်တော်တို့လိုအပ်ပါတယ်။အားဒါကျွန်တော်တို့ထောင်မလွတ်လွတ်ချင်းပြောချင်တဲ့စကားပါ။ဒါကြတော့ကျွန်တော်တဦးတယောက်ကြောင့်အစိုးရအစ်စ်မှာအနှောက်အယှက်အဟံသာမရှိစေရပါဘူး။ကျွန်တော်နဲ့ပတ်သက်ဆက်နေတဲ့အဝင်းဝိုင်းနဲ့ပတ်သက်ပြီးတော့အစိုးရအစ်စ်ဥဆောင်တဲ့ဘူဝါဒတွေကောင်းတဲ့ပေါ်ဆောင်ရေးမှာအဟံသာမဖြစ်စေရပါဘူး။ကျွန်တော်တို့တတ်နိုင်တဲ့နေရာကကြတော့ဆောင်းဆောင်ပြီးတော့ပံပိုးကူညီဆောင်ရွက်သွားမှာဖြစ်ပါ
တယ်။တမရဦးထင်ကျော်ရဲ့လွန်ငင်းခွင့်အမိန့်နဲ့လှုပ်ပေးလိုက်တဲ့နိုင်ငံရေးအကျဉ်းသား83ဦးဟာငိမ့်စုစီပုံမှန်18နိုင်ငံတော်အကြီးအကျယ်ပြက်စီမှုပုံမှန်စူပူအောင်ဖန်တီးလှုပ်ဇော်ရဲဆိုတဲ့ပုံမှန်တွေနဲ့ဖန်စီခံထားရသူတွေဖြစ်ပြီးအခြားပုံမှန်တွေနဲ့ထောင်ချခံထားရတဲ့နိုင်ငံရေးအကျဉ်းသားတချို့ဟာအကျဉ်းထောင်တွေထဲမှာဆက်ပြီးရှိနေစေဖြစ်ပါတယ်။သူတို့ကိုလွတ်မြောက်အောင်လုပ်ဖို့ဆိုရင်တက်မတော်ကအာဏာအရှိဆုံးဖြစ်တဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံရဲ့သဘောတူညီချက်ရဖို့လိုအပ်နေတယ်လို့ယူဆကြောင်းဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမေလွင်ဦးကပြောပါတယ
်။ပြန်လည်လွတ်မြောက်လာတဲ့အချိန်မှာမတရားတင်တဲ့ဆက်တွေတဲ့ပုံမှန်18နှစ်ရေးပေါ်စီမံမှုဥပဒေပုံမှန်9ညစရာတွေနဲ့ပတ်သက်တဲ့အမှုတွေကဒီတန်ချမထားခြင်းခံရတဲ့သူတွေလူမြောက်လာခြင်းမရှိသေးဘူးဆိုတာကိုကျွန်တော်တွေ့ရတယ်။အဲ့တော့အဲ့ဒီလူတွေလူမြောက်ဖို့ဆိုလို့ရှိရင်တော့ကျွန်တော်တို့တမရားနေပြီးတော့ကာလုံရဲ့သဘောတူညီမှုကိုညှိနှိုင်းရယူပြီးမှလှုပ်ပေးလို့ရမယ့်သဘောအခြေအနေဖြစ်ပါတယ်။အဲ့တော့အဲ့ဒီအဆင့်ကိုလည်းသူတို့ဆက်လက်ဆောင်ရွက်နေတယ်လို့ကျွန်တော်တို့ထင်မြင်ယူဆပါတယ
်။အထူးသဖြင့်တိုက်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်မှာအိုးအိမ်စွန့်ခွာထွက်ပြေးကြရတဲ့ဒုက္ခသည်တွေတဲ့စစ်တပ်ကမတရားဖမ်းဆီးနှိပ်စက်ပြီးထောင်ချခံထားရတဲ့ဦးလပိုင်ကန်နဲ့ဦးဗရန်ယုံအပါအဝင်၃ဦးတို့ဟာမတရားအသိဆက်ဆံမှုနဲ့တရားရုံးချုပ်ကမှားယွင်းစစ်ဆေးတာဖြစ်ကြောင်းတရားရုံးကလွတ်မြောက်ချထားပြီးဖြစ်ပေမဲ့အခုချိန်ထိလွတ်မြောက်မှုမရှိသေးဘူးလို့ဦးမင်းလူကပြောပါတယ
်။အထူးသဖြင့်ဗရန်ယုံလပိုင်ကန်လရင်ခေါ်မာလာတို့ဟာတရားရုံးချုပ်ကနေပြီးတော့ဒီမှုမှာမတရားဖြောင်းကျဲရယူထားတာဖြစ်တဲ့အတွက်အပြည့်ပြတ်လှုပ်စေဆိုပြီးအမိန့်ချထားတော့လည်းပဲယနေ့တက်တိုင်း လူမြောက်လာခြင်းမရှိသေးဘူးဆိုတာကိုကျွန်တော်တို့ကြားသိရပါတယ
်။ဒါပြင်အခု NLD အစိုးရတဲ့လက်ထက်သမရရဲ့လူငယ်ချမ်းသာခွင့်အမိန့်ဟာနိုင်ငံရေးအကျဉ်းသားတွေအတွက်တည်တံ့ရည်ရွယ်ခဲ့တာဖြစ်ပြီးအရင်သမရဦးသိန်းစိန်အစိုးရလက်ထက်ကအထွေထွေလူငယ်ချမ်းသာခွင့်အမိန့်မှာတော့နိုင်ငံရေးအကျဉ်းသားအနည်းငယ်သာပါဝင်ပြီးရာဇဝတ်မှုနဲ့ထောင်ချခံထားရသူတွေအများစုဖြစ်တယ်လို့ဦးမင်းလွင်ကပြောပါတယ
်။ဦးသိန်းစိန်လက်ထက်တုန်းကအထွေထွေလူငယ်ချမ်းသာခွင့်ပေးလိုက်တဲ့အတွက်နိုင်ငံရေးအကျဉ်းသားတွေကြံခဲ့ပြီးတော့လူသားမှုမရေမှုနောက်ပြစ်မှုကြီးတွေနဲ့အပြစ်ပေးအေးအေးခံရတဲ့သူတော်တော်များများလွတ်မြောက်သွားတယ်ဆိုတာကိုကျွန်တော်တွေ့ရတယ်။အဲ့ဒီလူတွေကပဲအပြင်ရောက်ပြီးတဲ့တခါထပ်မံပြီးတော့ပြစ်မှုတွေကျူးလွန်ပြီးတော့အဖမ်းခံရတယ်ဆိုတဲ့ကိစ္စတွေကိုလည်းကျွန်တော်ကြားတယ်။ဒါကြောင့်လည်းယခုလူငယ်ချမ်းသာခွင့်ပြုတဲ့ကိစ္စမှာဒီကိစ္စကိုအထူးသတိပြုပြီးတော့အလီတာဆောင်ရွက်နေတယ်လို့ကျွန်တော်တို့ထင်မြင်ယူဆပါတယ
်။ဖွဲ့စည်းပုံခြေခံဥပဒေပုံမှန204ကကြီးအရာသမရဥထင်ကျော်ကပြစ်ဒဏ်လူငယ်ချမ်းသာခွင့်ပြုလိုက်တဲ့နိုင်ငံရေးအကျဉ်းသား83ရဲ့စီရင်အတိအကျကိုတော့အခုချိန်ထိတရားဝင်ထုတ်ပြန်ခြင်းမရှိသေးပါဘူး AAPP ခေါ်နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ရဲ့ထုတ်ပြန်ချက်အရဆိုရင်တော့မနေ့ကအကျဉ်းတော်အသီးသီးကလွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားပေါင်း60ကျော်ရှိပြီးနောက်ထပ်လွတ်မြောက်ဖို့နိုင်ငံရေးအကျဉ်းသား60ကျော်ကြန့်ရှိနေသေးတယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ရှင်
မိုင်းကျင်းနေပြပြသွားတာပါအခုတော့မြမကြီးရဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးပါတော့မယ်မြမအစိုးရတင်နေတဲ့ဘာသာရေးဓမ္မမဟုတ်ရင်ယုံကြည်မှုဆိုင်ရာလွတ်လပ်ခွင့်ကိုအကာအကွယ်ပေးပြီးတော့နှစ်သစ်ကိုစတင်မှာဆိုပြီးတော့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission USCIRF ကကြေညာချက်ထုတ်ပြန်ပြီးတော့တိုက်တွန်းထားပါတယ်မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်အခြေအနေစောင့်ကြည့်နေတဲ့ CSW ကမ္ဘာလုံးဆိုင်ရာ Christian သွေးစည်းညီညွတ်ရေးအဖွဲ့ကလူ့အခွင့်အရေးထုတ်ရှားသူတဦးလည်းဖြစ်မြန်မာနိုင်ငံအကြောင်းစာအုပ်တည်ရေးသားနေသူ Benedict Rogers ကတော့အစိုးရတည်လက်ထက်ဘာသာရေးလွတ်လပ်ခွင့်အခြေအနေတိုးတက်မဲ့အားတက်စရာလက္ခဏာတွေတွေ့ရပေမဲ့စိုးရိမ်ရတဲ့အခြေအနေပဲကြံသေးတယ်လို့ပြောဆိုပါတယ် Benedict Rogers ကို VOA မြန်မာပိုင်းအစီအစဉ်ရဲ့ဌာနမှူးဦးတန်းလွင်ထွန်းကတွေ့ဆုံမေးမြန်းထားတာနားဆင်ပါခင်ဗျ
ဟုတ်ကဲ့အခုမြန်မာနိုင်ငံမှာဒီမိုကရေစီနီလန်းကြရွေးချယ်ထားတဲ့အစိုးရအသစ်ပေါ်လာနေပါပြီအဲ့တော့ဟိုအချိန်ကဟိုတိုးတောင်းလွန်းတယ်လို့ဆိုရပါမယ်လက်ရှိအချိန်ဒီမှာမြန်မာနိုင်ငံရဲ့ဒီဘာသာရေးဖိနှိပ်မှုတွေပေါ့နော်အများဆက်ဆွဲနေကြတဲ့ဘာသာရေးဖိနှိပ်မှုတွေမညီမျှမှုတွေနဲ့ပတ်သက်ပြီးတော့တိုးတက်မှုတစ်စုံတစ်ရာရှိလာပြီလို့မြင်သလားခင်ဗျာရှိလာလိမ့်မယ်တော့လို့ရောယူဆသလား
Well, it is, as you say, too early to judge. It's only been a few weeks since the new government...
ပြောဖို့အချိန်စောသေးတယ်ဆိုတော့မှန်ပါတယ်။ဒါပေမဲ့လက်ရှိအနေအထားမှာတော့ကျင်းနက်စရာတွေစိုးရိမ်စရာတွေကိုရောတွေ့နေရတယ်လို့ဆိုကြပါတယ်။ရွေးကောက်ပွဲပြီးအစိုးရအသင်းမဖွဲ့မီမှာပဲဒေါ်အောင်ဆန်းစုကြည်က BBC နဲ့အင်တာဗျူးတစ်ခုမှာအစိုးရအသင်းအနေနဲ့လူနည်းစုတွေကိုကာကွယ်သွားမယ်။အကြမ်းဖက်မှုကျူးလွန်သူတွေကိုအရေးယူမယ်။မြန်မာနိုင်ငံမှာမုန်းတင့်မှုတွေမရှိစေရဘူးလို့ပြောသွားခဲ့တာကျင်းနက်စရာပါ။ဒါပြင်ခရီးယန်ဘာသာဝင်ချင်းတန်းရန်သာတူကိုသူတို့မှာခံခဲ့တာလေဂျင်းနဲ့ဆရာပါဒါပေမဲ့မချသေးရင်ကသာသနာရေးဝန်ကြီးရဲ့ဘာသာရေးနဲ့ပတ်သက်တဲ့ပြောစကားတွေဟာစိတ်ပျက်စရာဖြစ်တယ်လို့မဘာသာအဖွဲ့ကခရီးယန်ဘာသာဝင်ချင်းဒုတိယသမ္မတကိုကန့်ကွက်ခဲ့တာတွေဟာတော့စိတ်ပျက်စရာပ
ါဆက်ပြောမေးရမယ့်အချက်ကဥပမာအဖြစ်ဒီအထူးသဖြင့်ပေါ့နော်ဒီဒေါ်အောင်ဆန်းစုကြည်နဲ့ဦးထင်ကျော်အစိုးရကနေပြီးတော့ခန့်အပ်လိုက်တဲ့သာသနာရေးဝန်ကြီးသူရဦးအောင်ကိုပေါ့သူကအရင်အစိုးရလက်ထက်ဒီမှာလဲဒီသာသနာရေးဝန်ကြီးဌာနမှာပဲဒုတိယဝန်ကြီးအနေနဲ့တာဝန်ထမ်းဆောင်ခဲ့ပူပါတယ်အဲ့တော့သူ့ကိုဒီလိုခန့်လိုက်ခြင်းအားဖြင့်ခန့်အပ်ခဲ့ခြင်းအားဖြင့်ဒီဘာသာရေးသာသနာရေးကိစ္စအရင်နဲ့ပတ်သက်လို့အရင်တုန်းကသဘောထားတွေအတိုင်းပဲမပြောင်းမလဲအခုတစ်ဆက်ပြီးကျင့်သုံးသွားမဲ့ပုံစံမျိုးဖြစ်နေသလားဆိုပြီးစိုးရိမ်မှုတွေလည်းရှိပါတယ်နောက်တစ်ချက်ကတော့ဗာလဲဆိုတော့ဒီဆောကပြောခဲ့တဲ့ဒီမဘာသာလို့အဖွဲ့မျိုးတွေကချင်းမျိုးသားပေါ့နော်ဒီခရစ်ယာန်တယောက်ကိုဒုတိယသမရာခန့်လိုက်တာနဲ့ပတ်သက်ပြီးတော့ဟိုဝိုင်းပြီးဝေဖန်ကြတဲ့အချက်တွေဒီအချိန်နဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲဆိုတာကိုနည်းနည်းလေးရှင်းပါဦ
း I am concerned by what I've heard from the minister and I'm concerned that he will bring in not only the thinking that there's no problem but also the thinking that
တာဒနာရဲ့ဝင်ကြီးရဲ့ပြောစကားတွေကိုကြားရတာစိုးရိမ်မိပါတယ်အရင်ဆိုရလက်ထက်ကမူဝါဒတွေကိုပြန်ပြီးအသက်သွင်းလာမဲ့အရေးပြင်မဘာသာလို့ဖွဲ့ရင်းနဲ့နင်းနင်းဆက်ဆက်မဟာမိတ်ပြုလာမှလည်းစိုးရိမ်မိပါတယ်သူ့ကိုဘာကြောင့်ဘာသာရေးဝန်ကြီးခန့်လိုက်လဲတော့မသိပါဘူး။နိုင်ငံရေးအရာဆုံးဖြတ်ခဲ့တာလား။မဘာသာကိုကျင့်နှံ့အောင်ခန့်လိုက်တာလားလဲပြောလို့မရပါဘူး။ဒါပေမဲ့လည်းသူပြောတဲ့စကားတွေဟာစိုးရိမ်စရာပါ။အစိုးရအသစ်တည်ငြိမ်လာပြီဆိုရင်ဒီနေရာမှာတခြားလူတစ်ယောက်နဲ့ပြောင်းလဲခန့်အပ်နိုင်လိမ့်မယ်လို့လည်းမျှော်လင့်ပါတယ်။အလားတူပဲခရီးရန်ချင်းတန်းရန်သာတူဒုတိယသမ္မတခန့်အပ်တာမြန်မာပြည်မှာအားလုံးကိုကိုးစားပြုတဲ့အစိုးရဖြစ်တယ်ဆိုတဲ့ကောင်းမွန်တဲ့လက္ခဏာဖြစ်ပေမဲ့ မဘာသာကကန့်ကွက်တာကိုကြည့်ရင်ဒီဖွဲ့ကြီးရဲ့အန်ဒီရဲ့မြန်မာပြည်မှာရှိနေစေဆိုတာပြသနေပါတယ
်ဒီမဘာသာအကြောင်းပြောမယ်ဆိုလို့ရှိရင်အခုလောလောဆယ်အားဖြင့်တော့ဟိုဒီမဘာသာအဖွဲ့တွေရဲ့ဒီအဓိကစိုးရင်ချက်ပေါ့အဓိကစိုးရင်ချက်ကဘာလဲဆိုတော့မြန်မာနိုင်ငံဟာရဲ့ဗုဒ္ဓဘာသာပေါ့နော်ဟိုအတော်လေးကိုအန္တရာယ်ရှိနေတယ်အထူးသဖြင့်ဒီမွတ်စလင်တွေရဲ့ထိုးဖောက်မှုအန္တရာယ်ကိုရင်ဆိုင်နေရတယ်လို့ပြောကြပါတယ်အဲဒီအထူးသဖြင့်ပေါ့နော်ဒီဘက်ဟိုမွတ်စလင်အများစုနေတဲ့နောက်ဘက်ကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကိုက်ရဲ့အာရဂန်ဟိုဒီရခိုင်ပြည်နယ်မှာဆိုလို့ရှိရင်ဒီကိစ္စကိုတော်တော်လေးစိုးရိမ်နေကြပါတယ်အဲ့တော့ဒီအခြေအနေကိုကျွန်တော်တို့ကမြန်မာနိုင်ငံရဲ့အိန္ဒိယချင်းထိုင်းနိုင်ငံနဲ့ဘလူနှိုင်းရှင်လို့ရမယ်ဥပမာအဖြစ်ထိုင်းနိုင်ငံရဲ့တောင်ပိုင်းမှာမလေးရှားနဲ့ကပ်နေတဲ့ဒီနေဆက်ဒေသတွေမှာဆိုလို့ရှိရင်ဒီအစ္စလာမစ်စစ်သွေးကြွတွေအစ္စလာမစ်တပုံထားမှုတွေကတော်တော်လေးဟိုစိုးစိုးဝါးဝါးဖြစ်နေတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေဟာမြန်မာနိုင်ငံရဲ့အနောက်ဖက်ပြည်နယ်တွေရခိုင်ပြည်နယ်ပေါ့နော်အဲ့မှာဖြစ်လာနိုင်တယ်လို့ယူဆကြတာခင
်ဗျ I think I have several thoughts on this question the first thing to say is that
ဒီမျိုးကနေပတ်သက်လို့ကျွန်တော်မှအတွေ့အမြင်ရှိခဲ့ပါတယ်ပထမဆုံးပြောချင်တာကတော့မြန်မာပြည်မှာဗုဒ္ဓဘာသာဝင်တွေကအများစုပါဒါကြောင့်ဗုဒ္ဓဘာသာရဲ့တည်ရှိမှုချင်းချောက်ခံရပြီလို့ယူဆနေကြတာချက်ကားပြောဆိုမှုလို့ထင်ပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံမှာရောဥရောပနဲ့တကမ္ဘာလုံးမှာပါကျွန်တော်တို့အားလုံးစိုးရင်ကြရမှာကတာမန်အစ္စလမ်ဘာသာဝင်တွေကိစ္စမဟုတ်ဘဲအစွန်းရောက်နေတဲ့အစ္စလမ်စစ်သွေးကြွတွေအရေးပါဒီလိုစိုးရင်တာကိုတော့ကျွန်တော်လည်းသဘောတူပါတယ်ဒီထက်ပိုပြီးကျွန်တော်စိုးရင်မိတာကတော့မြန်မာနိုင်ငံမှာလူနည်းစုမွတ်စလင်တွေကိုနှိမ်ချဆက်ဆက်မဲ့အကြမ်းဖက်မဲ့အမုန်းပွားနေကြမယ်ဆိုရင်ပြင်ပကဆွေးရမွတ်စလင်တွေအတွက်အာယုံဆူးဆိုက်စရာဖြစ်လာမယ်အရေးပါပဲဒါကြောင့်လဲအခုလိုပြင်ပအန္တရာယ်တွေနဲ့မကြုံချင်လူတွေကိုအဆွေးရမသွားစေရင်ပြည်တွင်းမှာဘာသာရေးဆက်ဆံမှုတွေကိုပြန်ပြီးသုံးသပ်ပြုပြင်သွားဖို့လိုတယ်လို့ကျွန်တော်ယူဆတာပ
ါ That actually brings the attention of radical Islamists to Burma
ဒီအကြောင်းအမယ်ကျွန်တော်ထပ်ပြီးဆက်ပြီးမေးချင်တာကအထူးသဖြင့်ပေါ့နော်ဒီစိုးစိုးကပြောခဲ့သလိုကမ္ဘာပေါ်မှာရှိနေတဲ့ဒီအစ္စလာမ်အစွန်းရောက်ဝါဒရဲ့ကြံစည်တွေအကြောင်းပြောသွားတာကျွန်တော်သတိပြုမိပါတယ်အလားတူပဲဒီလိုပဲဗမာနိုင်ငံမှာရှိနေတဲ့ဒီအနောက်ဖက်ဒေသမှာဆိုလို့ရှိရင်ဒါမွတ်စလင်တွေရှိရဲဆင်းရဲမှုမွဲတေမှုကလည်းသူများတဲ့ပုံများတယ်သူတို့ကိုသူတို့ဖိနှိပ်ခံရတယ်ဆိုတော့အယူအဆတွေနဲ့နာကျင်မှုတွေကလည်းရှိနေကြတော့ဒီအခြေအနေတွေပေါ်မှာဒီကမ္ဘာလုံးမှာပြန့်နှံ့နေတဲ့အစ္စလာမ်အစွန်းရောက်ဝါဒအတွက်ဒါမွေးဖွားရနေရာတခုလူစုရနေရာတခုဖြစ်လာနိုင်မဲ့အလားအလာရှိသလ
ား I have worked in other countries where there is a serious rise of extremist
ဆိုရဝါရီတုံးမြင့်ပေါက်ပွားလာတဲ့နိုင်ငံတချို့မှာကျွန်တော်လေ့လာခဲ့မှုပါတယ်ဥပမာအင်ဒိုနီးရှားပါကစ္စတန်ဘင်္ဂလားဒေ့ရှ်တို့နိုင်ငံတွေပါဒါပေမဲ့လည်းမြန်မာနိုင်ငံမှာရှိတဲ့မွတ်စလင်အတိုင်းဝိုင်းတွေမှာတော့ဒီလိုဆိုရဝါရီတွေထွက်လာနိုင်တဲ့လက်တလော့အခြေအနေရှိတယ်လို့မထင်ပါဘူးဒါပေမဲ့လည်းသူတို့ကိုစက်ပြီးခွဲခြားဆက်ဆံနေရင်ချင်းချောက်ခံနေရရင်မုန်တီလှုပ်ဆော်ခံနေရရင်သူတို့ကိုအဆွေးအတွေဖြစ်အောင်တွန်းပို့မဲ့သဘောတွေဖြစ်လာနိုင်ပါတယ်ဒါအပြင်ဒီခွင့်ရေးကိုယူပြီးပြင်ပအဆွေးအတွေကဝင်ပြီးစီယုံလှုပ်ဆော်လာမယ့်အန္တရာယ်လည်းရှိလာပါလိမ့်မယ်ဒါကြောင့်ဘာသာရေးနဲ့ပတ်သက်လို့မြန်မာနိုင်ငံမှာပြောင်းလဲဆက်ဆံမှုသဘောတွေလုပ်ဖို့လိုအပ်နေတာပါ
extremist ideas among the muslim population
တခြားဘာသာရေးနဲ့ဒီနဲ့ပတ်သက်လို့ရောဥပမာအဖြစ်ဒီအစ္စလာမ်ဘာသာနေလွှဲရင်ပေါ့နော်အခုဆိုတာပြောခဲ့သလိုမဘာသာအဖွဲ့တွေကနေပြီးတော့ချင်းမျိုးသားခရီးယန်တယောက်ကိုဒုတိယသမ္မတဖြစ်တင်တာကိုမကြင်မနက်မှတ်ချက်ပေးခဲ့တယ်ဆိုတော့ကိစ္စမျိုးတွေအပြင်တခြားထူးထူးခြားခြားတခြားဘာသာဝင်တွေအပေါ်ဖိနှိပ်မှုတွေပါတယ်ရှိနေသေးတယ်
Yes, certainly I think Christians face some challenges it hasn't been as
Muslim လောက်ချင်းနေမဆိုးရင်မြန်မာနိုင်ငံမှာခရီးရန်နေလဲပြီးခဲ့တဲ့နှစ်အတွင်းဖိနှိပ်မှုတွေခံခဲ့ရပါတယ်ချင်းပြည်နယ်မှာလောကတိုင်တွေကိုစစ်တပ်ဆွေရကဖြိုလဲခဲ့တာကလင်းငယ်တွေကိုဗုဒ္ဓဘာသာနဲ့အတင်းသွွင်းခဲ့တာကချင်ပြည်ဘက်မှာလက်နက်ကင်ပြပတ်တွေအတွင်းခရီးရန်ဖျားကြောင်းတွေဖျက်ဆီးခံခဲ့ရတာဒါတွေကိုမှတ်တမ်းတွေနဲ့အတိအကျရှိပါတယ်နောက်တစ်မျိုးကတော့မဘာသာအဖွဲ့ကြီးကခရီးရန်နဲ့မွတ်စလင်ဘာသာပေါ်နှစ်ခုရှုံချတဲ့ဆော်ရဆရန်တွေဖြန့်ဝေနေတဲ့အချက်ပါမဘာသာအဖွဲ့ကြီးကခရီးရန်တွေရောမွတ်စလင်တွေသာမကပဲသူတို့ယူဆနဲ့မတူညီတဲ့သူမှန်သမျှနှစ်ခုရှုံချနေတာပါဗုဒ္ဓဘာသာဝင်ချင်းချင်းတော်မှာအယူဆမတူတဲ့သူတွေကိုနှိကုတ်ခဲ့တာတွေ့ရမှာပါဥမာစိုင်းဆရာဦးထင်လင်းမှုကိုပဲကြည့်ပါအ
ဲ
ကျွန်တော်တို့ပြောနေတာကဒါနည်းနည်းအနှုတ်လက္ခဏာဆောင်တဲ့ကိစ္စကြီးပြဿနာကြီးအကြောင်းပဲပေါ့နော်ဒီအပေါင်းလက္ခဏာဆောင်တဲ့တကယ်သာဒီပြည်တွင်းမှာဖြစ်နေတဲ့ဒီဘာသာရေးဖိနှိပ်မှုတွေဘာသာရေးမညီမျှမှုတွေကိစ္စတွေပေါ့နော်အဲ့ဒါတွေကိုလက်တွေ့အဖျင်းရင်ဆိုင်ဖြေရှင်းဖို့ပြည်တွင်းနဲ့ပြည်ပမှာဒီဘယ်လိုလုပ်ငန်းတွေလုပ်ခဲ့တာတွေရှိနေတယ်လဲအထူးသဖြင့်Benedict Roger ကိုတိုင်တွေ့ခဲ့တဲ့ပါဝင်ခဲ့တဲ့အကြောင်းလေးပေါ့နည်းနည်းပြောပြပါလား
Yes, one of the things that gives me hope for the future of Burma is that there are a growing number of individuals religious
မနက်ငယ်အနာဂတ်တွင်မျှော်လင့်ချက်ကောင်းတစ်ခုကတော့ဘာသာရေးလွတ်လပ်ခွင့်ဘာသာပေါင်းစုံအတူရှင်တွဲရည်ရည်စရာတွေနဲ့ပတ်သက်လို့လူပုဂ္ဂိုလ်တူးချင်းစီရောဘာသာရေးအဖွဲ့တွေနဲ့လူမှုလူရန်စာအဖွဲ့တွေတနည်းတစ်နည်းပိုပြီးတိုးပွားလာတာပဲဖြစ်ပါတယ်ဒီကိစ္စတွေမှာမြန်မာနိုင်ငံကဗုဒ္ဓဘာသာဖုံးတော်ကြီးတော်တော်များများအပြင်ခရစ်ယာန်သာသနာပိုင်ဖုံးတော်ကြီးချားစ်ဘုံနဲ့ပါကျွန်တော်ပူးတွဲဆောင်ရွက်နေပါတယ်သူတို့အပြင်မြန်မာနိုင်ငံကမွတ်စလင်အရေးလှုပ်ရှားတက်ကြွသူတို့ချို့ကိုပါဂျနီဗာမြို့တော်ကုလသမဂ္ဂလူခွင့်ရေးကောင်စီအစည်းအဝေးကိုဖိတ်ခေါ်ပြီးသူတို့ရဲ့အမြင်သူတို့တင်ပြခြင်းနဲ့ဖြစ်ရှင်းနိုင်ရေးအလားအလာတွေကိုဆွေးနွေးစေခဲ့ပါတယ်ကျွန်တော်တို့အနေနဲ့သူတို့အားလုံးကိုကူညီပံ့ပိုးပေးသွားဖို့လိုပါတယ
် speak about these issues to speak about their solution their proposed solutions and that was a very successful visit
အော်ဒီကိစ္စရင်းနဲ့ပတ်သက်လို့လုပ်နေတဲ့ကိစ္စအခြေအနေတွေပေါ်အားရမှုရှိလား
I think to use a phrase that many people have used now I am cautiously optimistic
အများသုံးနေတဲ့စကားတိုင်းပြောရရင်တော့သတိကြီးကြီးထားပြီးအကောင်းမြင်ပါတယ်လို့ပဲပြောပြရစီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အစိုးရရဲ့လွတ်ဆောင်ချက်တွေကိုကျွန်တော်တို့ကြိုဆိုရမှာပါ။ဒါပေမဲ့လည်းရှစ်ဆက်ရင်ဆိုင်ရမယ့်စိန်ခေါ်မှုတွေအများကြီးရှိနေသေးတယ်ဆိုတာကိုလည်းကျွန်တော်စိုးရိမ်မိပါတယ
် difficult and we do need to address these issues.
ဒါကမှဆက်ဒီမှာကဒီအခုဒီစာအုပ်ပေါ့နော်ဒီစာအုပ်ကိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့စာအုပ်ကိုဒီ American လွှတ်တော်အမတ်နှစ်ယောက်ကိုပေးနေတဲ့ဓာတ်ပုံကျွန်တော် Facebook မှာမြင်လိုက်ပါတယ်။အဲ့တော့အခုလောလောဆယ်အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့အကြောင်းရင်းနဲ့ဒီအမေရိကန်လွှတ်တော်အမတ်တွေနဲ့တွေ့ရတဲ့အကြောင်းရင်းလေးကိုနည်းနည်းလေးပြောပြပါမယ်။ဘာလို့များလောက်ခဲ့လဲဆိုတ
ာ Yes, well I've come to Washington DC to meet policy makers and NGOs and others to talk about a number of human rights issues relating to Burma and also relating to other countries that I work on North Korea and Indonesia as well.
အစိုးရမူဝါဒရေးဆွဲသူတွေအစိုးရမဟုတ်တဲ့အဖွဲ့တွေနဲ့တွေ့ဆုံမှုဝါရှင်တန်ကိုကျွန်တော်ရောက်နေတာပါမြန်မာနိုင်ငံအပြင်မြောက်ကိုရီးယားအင်ဒိုနီးရှားစတဲ့နိုင်ငံတွေရဲ့ဘာသာရေးအခြေအနေတွေနဲ့ပတ်သက်ပြီးကျွန်တော်ဆွေးနွေးတင်ပြခဲ့ပါတယ်တနေ့တစ်ချိန်တစ်ချိန်လောက်လာဖြစ်ပါတယ်ဒီစာအုပ်ကတော့ကျွန်တော်ဘဝအပြောင်းအလဲတစ်ခုအကြောင်းရေးထားတဲ့စာအုပ်အသစ်ပါလူခွင့်ရေးလှုံ့ဆော်မှုတွေအကြောင်းပြင်မြန်မာနိုင်ငံကိုတွားတဲ့ခီးစဉ်တစ်ခုအတွင်းလွန်ခဲ့တဲ့3နှစ်ကသာသနာပိုင်ဆရာတော်ချားစ်ဘုံနဲ့တွေ့ဆုံပြီးကက်သလစ်ဘာသာဝင်အဖြစ်ကူးပြောင်းခဲ့ပုံအကြောင်းလည်းပါဝင်ပါတယ်ဒီစာအုပ်ကိုကျွန်တော်တွေ့ခဲ့တဲ့လွတ်တော်မှတ်တွေကိုပေးခဲ့ပါတယ်ဝါရှင်တန်ဒီစီမြို့တော်ရဲ့သာသနာပိုင်ဆရာတော်နဲ့လည်းတွေ့ဆုံခဲ့ရမှာဒီစာအုပ်ကိုလက်ဆောင်ပေးရင်းနဲ့မြန်မာနိုင်ငံအကြောင်းဆွေးနွေးဖြစ်ပါတယ
် to people here in Washington
သူတို့ကဗမာပြည်ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘလောက်များဆိုရင်ပုံမှန်မှုတွေရှိနေတယ်လဲ
I think some of them understand the situation and understand that whilst the new government is a step forward it's not
တချို့ကတော့မြန်မာနိုင်ငံမှာအစိုးရတည်းရဲ့လုပ်ငန်းတွေဟာအလားအလာကောင်းတယ်လို့နားလည်သဘောပေါက်ကြပါတယ်ရှစ်ဆက်စင်ကုန်မှုတွေရင်ဆိုင်ရအောင်မယ်ဆိုရလဲသိကြပါတယ်တချို့ကတော့တိတ်မသိကြပါဘူးဒါကြောင့်ဒီလိုလူတွေတွေ့တဲ့အခါအခြေအနေတွေကိုအသိပေးဖို့ရှင်းပြဖို့ကအဓိကဖြစ်ပါ
တယ်in both the current situation but also the past and the background so that they could understand the context
ကိုယ်တိုင်အနေနဲ့ရောဗမာပြည်ကိုမကြခင်ပြန်သွားပြီးတော့ဗမာပြည်ရဲ့အခြေအနေတွေကိုလက်တွေ့ထပ်ပြီးတော့လေ့လာဖို့ရှိသေးလားခင်ဗျာ
I've actually been in Burma twice recently most recently in February when I took a British member of parliament to Burma
မကြသေးရင်တော့ပဲမြန်မာနိုင်ငံကိုနှစ်ခါသွားလည်ပြီးပါပြီနောက်ဆုံးတစ်ခေါက်ကတော့ February လတည်းမှာပါမြန်မာသွေးတွေ့ပါတဲ့ British လွတ်တော်အမတ်တယောက်ကိုခေါ်သွားခဲ့ပါတယ်မြန်မာနိုင်ငံကိုတခါမှမရောက်ဘူးတဲ့သူ့ကိုသူ့ဖေရဲ့မွေးရဇာတိနိုင်ငံနဲ့မိတ်ဆက်ပြီးတဲ့သဘောပါအခုနောက်ပိုင်းချက်ချင်းတော့ထပ်ပြီးသွားဖို့မရှိသေးပါဘူးနှစ်ကုန်ပိုင်းလာမှာတော့ထပ်သွားဖို့ဖြစ်နိုင်ပါတယ
် Yeah right I will hope to go
Thank you very much
Thank you
ကျေးဇူးတင်ပါတယ
်ကျေးဇူးတင်ပါတယ
်ဒါကတော့မြန်မာရေးရဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ဒီကဏ္ဍကိုတနင်္ဂနွေနေ့ညနဲ့တနင်္လာနေ့မနက်ဖြန်အစီအစဉ်တွေမှာတင်ဆက်ပေးလျက်ရှိပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာတော်ရရှင်တို့အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုအစီအစဉ်မှာကြားကြမယ်ထဲမှာဆိုရင်တော
့ကိုလိုနီခေတ်ကလေးကစခဲ့တဲ့မြန်မာနိုင်ငံចောင်းသားလှုပ်ရှားမှုသမိုင်းကိုပြန်ကြည့်ရင်ပညာရေးចောင်းသားအရေးဆိုတဲ့ဘောင်ထဲမှာထက်တိုင်းပြည်လွတ်လပ်ရေးတနည်းအားဖြင့်နိုင်ငံလုံးဆိုင်ရာနိုင်ငံရေးနယ်ပယ်ထဲမှာရှိနေခဲ့တာက
ဒါတော့တင်းစားဆရာဦးစီသူအောင်မြင်မှာပြည်တွင်သတင်းတုံးသက်ချက်အပတ်စဉ်မှာနားဆင်ကြမှာဖြစ်ပါတယ်အဲ့ဒါပြင်မြန်မာပြည်ကပေးစာကမ္ဘာတစ်လွှာထူးခြားစံပြစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးဦးမှာဖြစ်ပါတယ်အခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုတင်ဆက်ပေးပါမယ်မအေးတန်တာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ပါရှင်။ VOA ကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေ email တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ်အပြင်တော်ရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။နှစ်တကူဆိုတော့တော်ရရှင်တွေကလည်း VOA ကိုနှစ်တကူစုမလွှားရေးပြီးတော့ပေးလာကြတာပါနော်။ဒီစာတွေကိုဖော်ပြပေးသွားချင်ပါတယ်။တော်ရရှင်မောင်ဆက်စုလုံးကအခုလိုနှုတ်ဆက်လာပါတယ်။
မြန်မာနှစ်တကူမှာ VOA မြန်မာကဝိုင်းတော်သူဝိုင်းတော်သားတွေအားလုံးစိတ်ချမ်းသာခြင်းကိုယ်ဤကျမ်းမာခြင်းတွေနဲ့တလုံးတဝပြည့်ပြည့်စုံကြပြီးသတင်းမှန်တွေကိုနောင်လာမယ့်နှစ်စဉ်နှစ်တိုင်းတင်ဆက်နိုင်ပါစေမြန်မာနိုင်ငံသူနိုင်ငံသားတွေလည်းရက်သားစစ်စစ်ဒီမိုကရေစီအစိုးရသည်ရဲ့အုပ်ချုပ်မှုအောက်မှာပျော်ရွှင်စွာနဲ့လူအခွင့်အရေးအပြည့်အဝရရှိပြီးမြန်မာပြည်ကြီးထာဝရငြိမ်းချမ်းပါစေ
လူခွင့်ရဲ့ပြေဝါရှိရဲ့မြန်မာပြည်ကြီးထာဝရငြိမ်းချမ်းပါစေဆိုပြီးတော့ဒီတော်ရရှင်ဆုတောင်းပေးလာတာပါအင်မတန်မှမင်္ဂလာရှိတဲ့ဆုတောင်းလေးပါနော်ကျေးဇူးတင်ပါတယ်ရှင်ရွှေချီညိုးဆိုတဲ့တော်ရရှင်ကတော့အခုလိုမျိုး Facebook မှာမှတ်ချက်ရေးလာပါတယ
်သတင်းတင်ပြပုံကိုနှစ်သက်ပါတယ်နှစ်သက်မင်္ဂလာအခါတာမရမှာချမ်းသာကိုစိတ်မြဲကြပါစေပထမလွှင့်စားတော့ကတော့အတန်တိုးပါတယ်အခုတော့မတိုးတော့ပါဘူ
းကျွန်တော်တို့ VOA ရုပ်မြင်သံကြားအစီအစဉ်ကို Facebook မှာတိုက်ရိုက်ထုတ်လွှင့်ပြသပေးတာကိုသူဆိုလိုတယ်ထင်ပါတယ်ရှင်VOA ရဲ့ရုပ်မြင်သံကြား Facebook ကနေတိုက်ရိုက်ထုတ်လွှင့်မှုကိုကြည့်ရှုအားပေးပြီးရေးလာကြတဲ့ Facebook ကမှတ်ချက်တွေကိုလည်းပြောပြပေးကြပါတယ်။ကိုလူချောကတော့
VOA ဝိုင်းတော်သားများနှစ်သစ်မှာတာတာရာရာနဲ့လောက်ကင်များအောင်မြင်ပါစေ။နှစ်စဉ်နှစ်တိုင်းလည်းသတင်းများကိုအောင်မြင်မြင်နဲ့တင်ပြနိုင်ပါစေ။နောက်နှစ်များမှာပျော်ရွှင်နိုင်ပါစေလို့ဆုတောင်းပေးပါတယ်
။စောစောကတော့ VOA ဝိုင်းတော်သူဝိုင်းတော်သားတွေကိုအခုလိုဆုတောင်းပေးလာတာပါ
။ VOA သတင်းဌာနမှာတာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းအားလုံးနှစ်တကူမှာမင်္ဂလာပေါင်းနဲ့ပြည့်စုံပြီးတော့တာယာပျော်ရွှင်ချမ်းမြေ့ပါစေလို့ဆုမွန်ကောင်းတွေပို့သလိုက်ပါတယ
်။တန်ဝင်းဆိုတဲ့တော်ရရှင်ကလည်
းမင်္ဂလာပါခင်ဗျာဒီလိုတိုက်ရိုက်ကြည့်နေအောင်လုပ်ပြီးတာမြန်မာဘာသာနဲ့ Facebook မှာ VOA ပဲရှိပါသေးတယ်။ကျွန်တဲ့မီဒီယာတော့မတွေ့သေးပါဘူး။အခုဆိုရင် Radio မသုံးတာတော့ကြားပါပြီ။2012တုန်းကဖုန်းအင်တာနက်ကပဲသုံးကြည့်တော့တယ်လေ။1998ခုနှစ်ကလေးက Radio သုံးတာအလုံးပေါင်းရာခိုင်နှုန်းလောက်တော့ရှိနေပါတယ်။လုံးဝအသံမရှင်းတဲ့ review လဲ80ခန်းလုံးရှိပြီးတော့နေရာပြောင်းရွှေ့ရတာကြောင့်သူများကိုပေးရခံရတာလဲ100ခန်းလုံးရှိပါတယ်လုံးဝနားထောင်မရလို့ရိုက်ခွဲပြလိုက်တာလဲ900ခန်းလုံးရှိပါတယ်နှစ်မျိုးလုံးပြင်တာလဲ900ခန်းလုံးတော့ရှိပါတယ်အခုဆိုရင်တော့ review ဘောကဝိကျတော်ပါပြီဗျာ
တန်ဝင်းဆိုတဲ့တော်ရရှင်ကသူအခုလို Facebook မှာရုပ်မြင်သံကြားအစီအစဉ်ကြည့်လို့ရတာအရန်အဆင်ပြေပါတယ် review ကအကြတဲ့ချက်မကြတဲ့ချက်တစ်လျှောက်လုံးဖြစ်လာခဲ့လို့ပါဆိုပြီးရေးလာတာပါမင်္ဂလာရှိတဲ့နှစ်သစ်ဖြစ်ပါစေဆိုပြီးတော့ဆုတောင်းပေးလာတဲ့ညီမငယ်ကတော့အဆက်ပေါ်ဖြစ်ပါတယ်ရှင်
။ပျော်ရွှင်စရာနှစ်သစ်မှာချစ်သူခင်သူတွေနဲ့အတူစိတ်ရောကိုယ်ပါလမ်းဆန်းကျန်းမာပြီးစီးပွားအောင်မြင်ကြံစီတိုင်းအထမြောက်လို့အရာရာအဆင်ပြေဘေးမတည်ရန်မခပဲနှစ်သစ်ကူကိုဖျက်ဆီးနိုင်ကြပါစေလို့ဆုမကောင်းတောင်းရင်းရည်လောင်းခဲ့ပါစေနော်။ Happy မြန်မာ New Year ဖြစ်ပါစေရှင်။
ခုလိုမျိုးမင်္ဂလာရှိတဲ့နှစ်သစ်ချိန်ခါမှာမင်္ဂလာသတင်းတစ်ပုဒ်ဖြစ်တဲ့တကြံတွင်းမှာမှုကင်းနေကြဆင်းသွားတဲ့ Super VOA ကနေသတင်းတင်ဆက်ပေးခဲ့တာပေါ်မှာသတင်းရှင်တွေတုံ့ပြန်ရေးသားလာကြတာကိုလည်းပြောပြပေးခြင်းပါတယ် ရန်ကုန်မဟာဒကြံပွဲတော်ကာလအရင်နှစ်တွေလိုမဟုတ်ဘဲနဲ့လုံခြုံရေးကောင်းမွန်လာတဲ့အပြင်ပြည်သူတွေဘက်ကလည်းရဲတပ်ဖွဲ့နဲ့အပြုသဘောပူးပေါင်းပြီးတော့စနစ်တကျဆောင်ရွက်လာတဲ့အကြောင်းရန်ကုန်တိုင်းဒေသကြီးအာဏာပိုင်တွေကပြောသွားတာပါဒါဖြင့်ရန်ကုန်မြို့မှာစီးပွားဖြစ်ရေကစားမန်တက်ကြီးတွေပိတ်ပင်ခဲ့တာပေါ့ဝေဖန်မှုတွေရှိခဲ့ပေမဲ့ရက်ခွဲလိုက်ရေကစားမန်တက်တွေဖျော် ဒီကိစ္စနဲ့ပတ်သက်ပြီး VOE ကတင်ဆက်ပေးခဲ့တဲ့သတင်းပေါ်မှာမှတ်ချက်ပေးလာတဲ့တော်ရရှင်တချို့ရဲ့ဒီ Facebook ပေါ်ကမှတ်ချက်စကားတွေကိုကောက်နှုတ်ပြောပြပေးခြင်းပါတယ်ရှင်။ဇော်တီဟာထက်ဆိုတဲ့တော်ရရှင်က
ကောင်းပါတယ်ဒီနေ့တကြံကအပျော်ကျူးသူတွေအများကြီးရှိပေမဲ့တရုတ်ပြက်စိတ်ပြက်စရာဝက်စားဆင်နာမျိုးကခုနာမျိုးတိတ်မတွေ့ရပါဘူး။ရဲတွေယင်ထင်းတွေကလည်းယင်းတွေကဖြစ်ပေါ်လာတဲ့စေတနာနဲ့ကျင့်ဝတ်အတိုင်းထင်းထင်းဆောက်ရှောက်တာမျိုးတွေတွေ့ရပါတယ်။ဒီနှစ်မြန်မာနှစ်ကူးကတော့မင်္ဂလာကျက်တည်တိုးလာတဲ့နှစ်ပါပဲ။
ဒီကိစ္စနဲ့ပတ်သက်ပြီးတော့ကောင်းမြတ်သူရဲ့အမြင်ကတော့ဒီလိုပ
ါ။ဇိုးအပ်တဲ့လက်ထက်မှာအရန်ဝမ်းသာစရာပါပဲ။မြည်သူနဲ့အစိုးရဝိုင်းဝန်းဝန်းမောရှိလာရင်မြန်မာနိုင်ငံကြီးမကြခင်ကမ္ဘာလယ်မှာလက်မထောင်နိုင်လိမ့်မယ်လို့ယုံကြည်ပါတယ်။အပြောင်းလဲကိုမလိုလားတဲ့သူတွေမပျော်နိုင်တဲ့သူတွေလည်းအများနဲ့အတူပျော်နိုင်အောင်ကြိုးစားကြပါ။ကိုကြောင့်လဲသူများကိုဒုက္ခမပေးကြပါနဲ့။သင်ဟာတိုင်းပြည်နဲ့လူမျိုးအတွက်စူးညောင်းခလုတ်မဖြစ်ပါစေနဲ့။ကိုစိတ်ကိုကိုပြန်ဆန်းစစ်ပြီးတော့၅နှစ်တာအတွင်းနိုင်ငံအကျိုးတစ်ဖက်တစ်လမ်းကတည်ဖို့ဆောင်ရွက်ကြနိုင်ပါစေလို့ဆုတောင်းသတိပေးလိုက်ပါရဗျာ
။ဒါကတော့တကြံတွင်းမှာမှုကင်းကြဆင်းသွားတယ်ဆိုတဲ့သတင်းပေါ်မှာကျွန်တော်တို့ VOE သတင်းတင်ဆက်ပေးမှုကို Facebook ပေါ်က VOE ပရိသတ်တုံ့ပြန်ပြီးရေးလာကြတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဦးမှာဖြစ်ပါတယ်။အခုတော့ကြားဖြတ်ပြီးတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတပုံနဲ့ဖျော်ပြပေးကြပါတယ်ရှင်။ Billboard Hot အဖြစ်ဆုံးတင်းနံပါတ်100အဆင့်မှာနံပါတ်3ချိန်နေတဲ့တခြင်းလေးပဲဖြစ်ပါတယ်။ Megan Trainor တီးဆိုထားတဲ့ No ဆိုတဲ့တခြင်းမှာသူ့ရဲ့ဒုတိယမြောက် Studio Day Album Thank You တွေကတခြင်းဖြစ်ပြီးတော့မလမှာထွက်လာတဲ့တခြင်းပဲဖြစ်ပါတယ်။စထွက်ထွက်ချင်းမှာပဲ Billboard Radio တခြင်းများအဆင့်မှာနံပါတ်21ချိတ်ခဲ့တာကြောင့် Lady Gaga ရဲ့ Born This Way တခြင်းပြီးသွားရင် Radio အဆင့်မှာထွက်ထွက်ချင်းအမြင့်ဆုံးရောက်တဲ့တခြင်းပဲလည်းဖြစ်ပါတယ်။ Billboard Hot 100တဲ့အဆင့်မှာလည်းနံပါတ်3ကိုအမြင့်ဆုံးရောက်လို့သူအဲ့ဒီလိုမျိုးနံပါတ်3ချိတ်ပြီးတော့အမြင့်ဆုံးရောက်တာဒီတခြင်းကဒုတိယမြောက်ဒေးဖြစ်ပါတယ်။ဒီတခြင်းကိုဝေဖန်ရေးဆရာတော်တော်များများကလည်းချီးကျူးနေကြတာပါ။ဒီတော့ဒီ Billboard Hot အဖြစ်ဆုံးတေးတရာဆင်မှာနံပါတ်3ချိတ်တဲ့ Megan Trainor ရဲ့ No ဆိုတဲ့သချင်းလေးဖွင့်ပြပေးကြပါမယ်။နားဆင်ကြည့်ပါအောင်နော်
။ I think it's so cute and I think it's so sweet how you let your friends encourage you to try and talk to me but let me stop you there oh before you speak.
Is no, my sign is no, my number is no. You need to let it go, you need to let it go, need to let it go. My name is no, my sign is no, my number is no. You need to let it go, you need to let it go, need to let it go.
First you gonna say you ain't running game, thinking I believe in every word. Call me beautiful, so original.
Is no, my sign is no, my number is no. You need to let it go, you need to let it go, need to let it go. Thank you in advance. I don't wanna dance.
Nope.
I don't need your hands all over me.
No, no.
If I want a man, then I'ma get a man. But it's never my.
ဒီဆိုထားတဲ့ no ဆိုတဲ့တခြင်းဖြစ်ပါတယ်ရှင်။သောရရှင်တွေအတွက်မွေးနေ့တိလက်ဆောင်မြန်မာတခြင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာဖျော်ပြပေးဖို့ရှိပါရယ်နော်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးလာကြတဲ့စာရီထဲမှာသောရရှင်တယောက်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးကြပါမယ်။ဒီသောရရှင်ကခိတ္တဘန်ကောက်ရကိုဇော်ဖြစ်ပါတယ်။သူက VOE ကိုဟိုးရင်တွေကအားပေးလာတဲ့ပရိသတ်တယောက်လည်းဖြစ်ပါတယ်တဲ့။
ကျွန်တော် view ရဲ့အတန်လွှင့်ချက်တွေကိုဟိုးငငယ်ကလေးဘွားတွေကနားဆင်လာခဲ့တာပါမြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းတွေကို1988ခုနှစ်အရေးခင်ကာလမှာကတည်းကနားဆင်ခဲ့တာပါမြန်မာနိုင်ငံဟာ1988ခုနှစ်ကတည်းကမငြိမ်မသက်ဖြစ်နေတာယနေ့ထိပါပဲခေါင်းဆောင်ပိုင်းတွေပြောင်းနေလူသားပြောင်းနေမူကားတော့မပြောင်းလဲခဲ့ပါဘူးတက်မတော်အတွင်းမှာလည်းကြီးနိုင်ငံညှင်းဆဲရှိနေတာပါတသွေးတသံတမိတ်အောက်မှာလှုပ်ရှားနေကြတာပါညှင်းဆန့်ငယ်လို့ရှိရင်အထက်အမိတ်ဖီဆန်မှုနဲ့အရေးယူခံရတာပါအာဂတိလက်စားမှုတွေကလည်းမြန်မာပြည်ရဲ့ကျင့်စဉ်တစ်ခုလို့အသားကျနေပါပြီမြန်မာလူလူဆိုတာကအစိုးရဝန်ထမ်းတွေမပါပါဘူးတစ်နေ့လို့တစ်နေ့စားတွေပါနှစ်90လောက်ခါးသီးမှုတွေကိုရင်ဆိုင်ကြရတာပါအခုလို့ရတားအစိုးရပြောင်းလိုက်တာကမြန်မာပြည်သူလူထုအတွက်အရှိကနေဝင်ထွက်လာတယ်လို့ပါပဲကြံခဲ့တဲ့အကျင့်စိုးစနစ်စိုးတွေကိုအသိရှိရှိဖယ်ရှားသွားမယ်ဆိုရင်မြန်မာနိုင်ငံဟာနောက်15နှစ်တွင်မှအရှိတောင်အရှမှာဆင်းရဲတဲ့နိုင်ငံဖြစ်ကနေလွတ်မြောက်နိုင်မှာပါလို့ပြောကြားလိုပါတယ
်ပြည်ဝအတန်းလွှင့်ဌာနကိုလည်းအထူးကျေးဇူးတင်ပါတယ်ဆိုရတော့ရှင်သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုထုတ်ပေါ်လာတာဖြစ်ပါတယ်ရှင်တော်ရရှင်နေပေးစာတွေကိုဒီမာရင်ရက်ချင်ပါတယ်เนาะနောက်ပိုင်းမှာတော့အမွေးနေ့တေးလက်ဆောင်တခြင်းတပုတ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်ကျွန်တော်တို့ view ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကမြစ်တာတေးလက်ဆောင်ခဏမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ဒါဒေတာလာတဲ့တော်ရရှိမျိုးကိုအလှည့်ပေးစင်ပါတယ်ရှင်။ April 20ရက်နေ့မှာကြာရောက်တဲ့မေမေဒေါ်ကြော့သားရဲ့မွေးနေ့အတွက်အဝေးရောက်သားမောင်နိုင်တမီးလွယ်လွယ်နဲ့မြီလီရှွန်းနိုရာဝင်းကမြန်မာနှစ်သစ်နဲ့အတူမွေးနေ့မှာမေမေဒေါ်ကြော့သားစမ်းစမ်းမာမာနဲ့ပျော်ရွှင်အေးချမ်းပါစေလို့အဝေးကနေပြောအဆုတောင်းပေးလိုက်ပါတယ်။ VOA Wine တော်သားတွေစမ်းမာချမ်းသာကြပါစေ။VOA ကိုစာမရေးဖြစ်ပေမဲ့ VOA အစီအစဉ်တွေကိုအမြဲတမ်းနားထောင်လာတာအနှစ်30ကျော်ပါပြီ။အစီအစဉ်အားလုံးကိုလည်းနှစ်သက်သဘောကျပါတယ်။ဆိုပြီးစာရေးလာတဲ့သောရရှင်ကတော့ဒေါ်ဝင်းဝင်းမြတ်ဖြစ်ပါတယ်။ဒီသောရရှင်ကဖြစ်နိုင်မယ်ဆိုရင်တေးသချင်းတောင်းချင်ပါတယ်။ April 3ရက်နေ့မှာမွေးနေ့ကျရောက်တဲ့မွေးနေ့ရှင်ညမအတောက်တာလှလှဝင်းအတွေ့တင့်တော်တဲ့သချင်းလေးတစ်ပုဒ်ထုတ်လွှင့်ပေးစေချင်ပါတယ်။ပသိမ်မျိုးကအမဝင်းဝင်းမြတ်နဲ့ညမတူမများကမွေးနေ့လက်ဆောင်ပါပါတယ်။ညမအမွေးနေ့မှာပျော်ရွှင်ပါစေ။ဘာသာသာသနာအကျိုးအများအကျိုးဆောင်ရွက်နိုင်ပါစေဆိုပြီးတော့မွေးနေ့ဆုမွန်တောင်းလာပါတယ်ရှင်။တကယ်တော့ဒီသောရရှင်ကတကြံတချင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာတာပါ။ဒါမဲ့ကျမတို့ဒီ VOA ကနေပြီးတော့နေ့စဉ်အစီအစဉ်တိုင်းမှာတကြံတွင်းကာလအထူးတေးလက်ဆောင်ဖြစ်နေတကြံတချင်းလေးတွေထုတ်လွှင့်ပေးနေတာမလို့ဒီနေ့နှစ်ဆန်းတည့်ရနေ့မှာတော့ကျမဒီသောရရှင်ကိုနိုင်တဲ့မိသားစုမေမေဒေါ်ကြောသားအတွက်တောင်းဆိုရဲအားလုံးအတွက်လည်းအတိတ်ပဲပြေးသွားတဲ့တချင်းလေးထုတ်လွှင့်ပေးကြပါရနော်။ဒီရမို့တည်ဆိုထားတဲ့အိမ်ဆိုတဲ့တခြင်းလေးကိုဒီတေးတောင်းတဲ့သောရရှင်တွေရောတေးချစ် VOA သောရရှင်အားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နားဆင်ကြည့်ပါဦးနော်။
ဘာနေမှာခုလုံရခေါ်စုခဲ့အိမ်။ရန်ရွေလက်ထဲဝါသွားဆင်စင်းနေအိမ်။ပြူထန်တွေကရင်ငါတဲ့နီမိုးအိမ်။နှလုံးသားတွေနှွေးထွေးရင်ဒါဟာလဲအိမ်။
ခေါ်လုံးရခေါ်ဆူခဲ့အိရံရွေလက်တဲဝါစွာဆင်ဆွေနေအိကျူထန်တွေကရံငါတနေမို့အိလောငါရင်းနှွေးထွေးရင်ဒါလဲအိအိတဲအိမာမီတီယာဘာသာတရားရင်ကဘာမြေကိုဖြူစင်စွာချင်နာများဝေပန်းဆိုင်ရတွေ့တာရတည်ရင်သွေးတွေဆဲလဲတဲ့ like a city ချစ်ချင်းတွေလေးလေးတွေမိတွေ့ဖို့လေကဘာမြေမှာဤတဲ့အိမ်ကိုစောက်ကြမယ်လေမြည်ချင်းတွေမြည်ချင်းတွေကဘာမြေမှာငင်သာစွာစီစဉ်မို့လေ
ဒီရ
ာမိုတီဆိုထားတဲ့အိမ်ဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOE မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေ၊ရင်းဖွင့်စာတွေနဲ့တည်သချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOE ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOE ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။ဒါကတော့မတ်အီတန်နာကျော်စီစဉ်တက်ဆက်တဲ့မြန်မာပြည်ကပီးစာခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်။
ရောက်ရင်ညရင်ဆိုးရတွေအဆက်ဆက်လက်ထက်မှာရည်ရွယ်ချက်အမျိုးမျိုးနဲ့တာမန်အရသားတွေကအစတက်ကြွလှုပ်ရှားသူတွေအစုံအေးယူဖမ်းဆီးခံပြီးကန့်ကွက်ဆန္ဒပြတာတွေရှိခဲ့ပါတယ်။အခုခါဒီမိုကရေစီရဲ့ပြည်ပင်ပြောင်းလဲမှုတွေလှုပ်ဖို့ကတိပြုထားတဲ့ NLD အစိုးရလက်ထက်မှာရောအခြေအနေချက်တွေကိုဆန္ဒပြဖော်ထုတ်ကြအောင်ပါပါလား။ထုတ်ဖော်တဲ့လို့ရောယူဆကြပါသလားဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်ဒီလိုင်းစီစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောရရှင်အနေနဲ့ VOE ရဲ့ဖုန်းနံပါတ် 1239238555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လိုင်းဆွေးနွေးတဲ့အချိန်မှာ VOE ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်ခင်ဗျာ။တိုက်ရိုက်လိုင်းအစီအစဉ်ကကျေးဇူးပါခင်ဗျာ။
အင်္ဂါနေ့ညတိုက်ရိုက်လိုင်းအစီအစဉ်မှာဝင်ရောက်ဆွေးနွေးလို့သူတွေ VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းပါရစေ။အခုတော့ចောင်းသားလှုပ်ရှားမှုဘဲကိုဥတီတင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဥစီတူအောင်မြင့်တင်ဆက်တဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုနားဆင်ပါ။မိုက်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါရစေ
။မလ31ရက်နေ့မှာစပြီးတာဝန်ယူခဲ့တဲ့ဒေါက်တာဆုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဟာသူတို့ရဲ့ပထမဦးဆုံးလှုပ်ရအဖြစ်နိုင်ငံရေးအကျဉ်းသားတွေတက်ကြွလှုပ်ရှားသူတွေနဲ့အမှုရင်ဆိုင်နေရတဲ့ចောင်းသားတွေကိုလွတ်မြောက်အောင်ဆောင်ရွက်ပေးခဲ့ပါတယ်။အချင်းချခံထားရကနေလွတ်မြောက်လာတဲ့ဗမာနိုင်ငံလုံးဆိုင်ရာចောင်းသားသမဂ္ဂများအဖွဲ့ချုပ်ဘဂဒခေါင်းဆောင်တွေအပါအဝင်ចောင်းသားခေါင်းဆောင်တွေဟာလက်ရှိနိုင်ငံရေးအပြောင်းအလဲအပေါ်သူတို့ရဲ့ခံယူချက်သူတို့ဆက်ပြီးလုပ်ကိုင်ဆောင်ရွက်သွားမယ့်လုပ်ငန်းစဉ်တွေအကြောင်းသတင်းမီဒီယာတွေကိုပြောဆိုခဲ့ကြပါတယ်။အဲ့လိုပြောဆိုမှုတွေကနေတဆင့်ကျောင်းသားရေးလှုပ်ရှားသူတွေနဲ့ NLD အစိုးရထောက်ခံသူတွေကြားအခြေတင်အငင်းပွားမှုတွေလည်းဖြစ်ပေါ်ခဲ့ပါသေးတယ်။ကျောင်းသားကောင်းဆောင်တွေဘာပြောခဲ့ကြသလဲ။တကယ်တိုင်းပြည်ရဲ့ပဂရိအခြေအနေနဲ့ပညာရေးအဆက်ဆက်ကဘာလဲ။ဒီအပေါ်မှာကျောင်းသားကောင်းဆောင်တွေဘလို့သဘောထားသင့်တယ်လဲဆိုတာဒီတစ်ပတ်ဝေဖန်ဆွေးနွေးကြည့်ကြရအောင်ပါ
။လွတ်မြောက်လာတဲ့ကျောင်းသားကောင်းဆောင်တွေရဲ့ပြောစကားတွေကိုခြုံငုံသုံးသပ်ကြည့်ရင်အရင်သမရဦးသိန်းစိန်အစိုးရလက်ထက်အခြေခံပညာရေးဥပဒေကိုတပိတ်မှောက်ခဲ့စဉ်တုန်းကခံယူထားချက်တွေအတိုင်းအခုလည်းဆက်ပြီးကင်ဆွဲထားတာတွေ့ရမှာဖြစ်ပါတယ်။ကြာထန်းပြီးဖြစ်တဲ့အခြေခံပညာရေးဥပဒေကိုမကြိုက်ဘူးပြင်ဆင်ပေးရမယ်။ဒီအတွက်လက်ရှိ NLD အစိုးရနဲ့ဆက်ပြီးဆွေးနွေးလိုတယ်။အဲ့ဒီလိုပညာရေးဥပဒေကိုပြင်ဆင်နိုင်ခြင်းမရှိသေးလို့သူတို့အနေနဲ့တပိတ်လှန်အောင်မှာမဟုတ်သေးဘူး။ဒီလိုပြောလို့မနှက်ဖန်တပတ်ခါပဲလမ်းပေါ်ထွက်ဆန္ဒပြအောင်မယ်လို့ဆိုလိုတာမဟုတ်ဘူးလို့ရှင်းပြကြပါရစေ။ဒါအပြင်အရင်ကတည်းကသူတို့ခံယူထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးဆက်လုပ်သွားမယ်။ចောင်းသားတို့ညီလာခံကြီးတည်းရဲ့ခေါ်ယူကျင်းပနိုင်ရေးအကောင့်ထဲပေါ်သွားမယ်။1962ခုနှစ်တုန်းကဆရာနာရှင်ဗိုလ်ချုပ်ကြီးနေဝင်ဖြိုချခဲ့တဲ့ចောင်းသားသမဂ္ဂအဆောက်အအုံကိုပြန်ပြီးတည်ဆောက်နိုင်အောင်စူးစမ်းသွားမယ်ဆိုတာတွေပဲဖြစ်ပါရစေ။ဒီအချက်တွေအားလုံးကိုချုပ်ပြီးပြောရရင်ဘဂဒအပါဝင်အချင်းချခံထားရကနေလွတ်မြောက်လာတဲ့ကျောင်းသားကောင်းဆောင်တွေဟာလက်ရှိဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအဖွဲ့တက်လာတာကိုကြိုဆိုကြပေမဲ့ပညာရေးဝန်ကြီးဖြစ်ခန့်အပ်ခံရတဲ့ဒေါက်တာမျိုးသိန်းကြီးကတော့မကြိုက်ကြပါဘူး။ဒါအပြင်အရင်ဖိနှိပ်တဲ့အစိုးရအဆက်ဆက်ခေတုန်းကကင်ဆွဲခဲ့တဲ့ခံယူချက်နဲ့လုပ်ငန်းလမ်းစဉ်တွေကိုလည်းအပြောင်းလဲမရှိဆက်လက်ကင်ဆွဲထားကြတာကိုတွေ့မြင်ကြရပါတယ်။အဲ့ဒါတွေဟာဒီကနေ့အခြေအနေနဲ့ကိုက်ညီမှုရှိပါရဲ့လားဆိုတာပြန်ပြီးသုံးသပ်တင်ပါတယ
်။ကိုလိုနီခေတ်ကတည်းကစခဲ့တဲ့မြန်မာနိုင်ငံចောင်းသားလှုပ်ရှားမှုသမိုင်းကိုပြန်ကြည့်ရင်ပညာရေးចောင်းသားအရေးဆိုတဲ့ဘောင်ထဲမှာထက်တိုင်းပြည်လွတ်လပ်ရေးတနည်းအားဖြင့် နိုင်ငံလုံးဆိုင်ရာနိုင်ငံရေးနယ်ပယ်ထဲမှာရှိနေခဲ့တာကများပါတယ်။1962ခုနှစ်ဆီအာနာရှင်ဗိုလ်ချုပ်ကြီးနေဝင်အာနာသိမ်းပြီးတက်လာတော့လေအစိုးဆုံးဆန့်ကျင်ခဲ့သူတွေဟာကျောင်းသားတွေပဲဖြစ်ပါတယ်။အဲဒီနောက်ပိုင်းကာလတစ်လျှောက်လုံးကျောင်းသားလှုပ်ရှားမှုဆိုတာဟာတကယ်စင်စစ်တော့နိုင်ငံရေးလှုပ်ရှားမှုပဲဖြစ်ခဲ့ပါတယ်။ဒီလိုဖြစ်ခဲ့တာကလည်းတဘာဝကြပါတယ်။တိုင်းပြည်မှာပညာရေးစနစ်မကောင်းဘူး။ပညာရေးစနစ်ဖျက်ဆီးခံရပြီးနှိပ်ကျနေတယ်။ဒီလိုဖြစ်ရတာဟာနိုင်ငံရေးစနစ်ကြောင့်ဖြစ်ရတာအာဏာရှင်စနစ်ကြောင့်ဖြစ်ရတာဒါကြောင့်အာဏာရှင်စနစ်ကိုအရင်ဖြိုဖျက်ဖို့လိုတယ်လို့ခံယူကြတာကြောင့်ကျောင်းသားလှုပ်ရှားမှုဟာနိုင်ငံရေးလှုပ်ရှားမှုဖြစ်နေရတာပါ။1988ခုနှစ်ပြည်သူလူထုတရက်လုံးဒီမိုကရေစီစနစ်ကိုလိုလားတောင်းဆိုတဲ့အချိန်အာဏာရှင်တွေကဒါကိုလှစ်လျူရှုပြီးဆီအာနာသိန်းအကြမ်းဖက်ဖိနှိပ်ခဲ့ပြန်တော့ကျောင်းသားတွေဟာရိုးရိုးနိုင်ငံရေးလှုပ်ရှားမှုဘောင်ကနေကျော်လွန်ပြီးအာဏာရှင်စနစ်ကိုလက်နက်ဆွဲကင်တိုက်ပွဲဝင်တဲ့အဆင့်ထိကူးပြောင်းရောက်ရှိသွားပါတော့တယ်ပြောရရင်မြန်မာနိုင်ငံကျောင်းသားလှုပ်ရှားမှုဆိုတာပညာရေးကျောင်းသားရေးအဝန်းဝိုင်းဘောင်ထဲမှာထက်ဖိနှိပ်တဲ့အာဏာရှင်စနစ်ဖြုတ်ချရေးဒီမိုကရေစီထွန်းကားရေးလှုပ်ရှားမှုပဲရောက်နေတာတွေ့နိုင်ပါတယ်အကြောင်းကတော့အာဏာရှင်တွေလက်အောက်မှာကျောင်းသားရေးနဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုလွတ်လွတ်လပ်လပ်လှုပ်ရှားခွင့်မရှိလို့ပဲဖြစ်ပါတယ
်2010ပြည့်ကနေ2016နှစ်စန်းပိုင်းထိဟာမြန်မာနိုင်ငံအတွက်ထူးခြားတဲ့ကာလဖြစ်ခဲ့ပါတယ်စစ်တပ်ကိုကြောထောက်နောက်ခံပြုပြီးတက်လာတဲ့သမရဦးသိန်းစိန်အစိုးရလက်ထက်မှာနိုင်ငံရေးလှုပ်ရှားမှုတွေလွတ်လွတ်လပ်လပ်လှုပ်လာနိုင်ပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD နဲ့မင်းကိုနိုင်ဦးဆောင်တဲ့88မျိုးဆက်အဖွဲ့အစည်းတွေရဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုကြည့်ရင်သိနိုင်ပါတယ်။ကျောင်းသားလှုပ်ရှားမှုကတော့ပုံစံတစ်မျိုးဖြစ်လာပါတယ်။ကျောင်းသားအဖွဲ့အစည်းတွေထဲမှာအရွယ်ကျော်လွန်နေပြီဖြစ်တဲ့ခေါင်းဆောင်တချို့နိုင်ငံရေးဘက်ကကူးပြောင်းတာမျိုးမလုပ်ပဲကျောင်းသားခေါင်းဆောင်ဘဝဆက်ခံယူပြီးကျောင်းသားနိုင်ငံရေးဆက်လုပ်ကြပါရယ်ဒီအထဲတချို့မျိုးဆက်တဲ့တကယ့်ငယ်ရွယ်တဲ့ကျောင်းသားကောင်းဆောင်တချို့လည်းပါဝင်လာကြပါရယ်ဘလို့ပဲဖြစ်ဖြစ်ကျောင်းသားလှုပ်ရှားမှုဟာနိုင်ငံရေးနယ်ပယ်ကမထွက်နိုင်သေးပေမဲ့ပညာရေးနဲ့ကျောင်းသားအရေးကိစ္စတွေကိုပိုးပြီးရှည်တန်းတင်လာတာကိုတော့တွေ့နိုင်ပါရယ်အထူးသဖြင့်ပြီးခဲ့တဲ့ကာလအခြေခံပညာရေးဥပဒေကိုသပိတ်မှောက်တဲ့ကိစ္စမျိုးမှဖြစ်ပါရယ်ကျောင်းသားတွေနိုင်ငံရေးလှုပ်ရှားမှုဘက်ရောက်လာရတာဟာတိုင်းပြည်မှာအာဏာရှင်စနစ်ကြဆုံပြီးဒီမိုကရေစီစနစ်ထွန်းကားလာဖို့ဖြစ်ပါတယ်။အခုတိုင်းပြည်မှာအသွင်ကူးပြောင်းရေးပထမအဆင့်ကိုအောင်အောင်မြင်မြင်ဖြတ်ကျော်နေခြင်းဖြစ်ပါတယ်။တက်မတော်ဟာတခြားအဖွဲ့အစည်းတစ်ခုဖြစ်ရပ်တည်နေသေးတဲ့အချိန်ပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့ NLD အစိုးရအာဏာရနေပါပြီ။ဒီအချိန်မှာကျောင်းသားတွေရဲ့အဓိကတာဝန်ဟာ NLD အစိုးရတည်ငြိမ်ရေးနဲ့အလိုအမင်းနှိမ့်ချနေတဲ့ပညာရေးကိုပြန်လည်ထူမဲ့နိုင်အောင် NLD အစိုးရကိုအကူအညီပေးဖို့ဖြစ်ပါတယ်ဒီရွေချက်တွေအထမြောက်ဖို့ဆိုရင်အရင်အာဏာရှင်အစိုးရခေတ်တုန်းကလိုရရင်ရမရရင်လမ်းမော်ထွက်ဆန္ဒပြဆိုတာမျိုးလုပ်တင်မတင်ပြန်စဉ်းစားဖို့လိုပါတယ
်နောက်ထပ်အရေးကြီးတာတစ်ချက်ကတော့ပညာရေးပြန်လည်မြင့်မားအောင်ဆောင်ရွက်ရမှာကျောင်းသားအဖွဲ့အစည်းတွေထဲထဲဝင်တက်တက်ကြွကြွပါဝင်နိုင်ရေးပါလက်ရှိကျောင်းသားအဖွဲ့အစည်းတွေကအရွယ်လွန်နေတဲ့ခေါင်းဆောင်တွေနိုင်ငံရေးနယ်ပယ်ထဲဝင်ရောက်လှုပ်ရှားသင့်ပါတယ်ကျောင်းသားအဖွဲ့အစည်းတွေကိုတကယ်ကြောင်းတက်နေကြတဲ့ပိုပြီးငယ်ရွယ်တဲ့ကျောင်းသားတွေလက်ထဲလက်လွှဲတာဝန်ပေးခဲ့ပြီးပညာရေးနဲ့ကျောင်းသားရေးလှုပ်ရှားဖို့ပထမတိုင်းပြည်အရေးနိုင်ငံအရေးဆောင်ရွက်ဖို့ကဒုတိယဆိုတဲ့လုပ်ငန်းလမ်းစဉ်အစ်စ်တွေချမှတ်ဖို့လိုပါတယ်အကြောင်းကတော့အသွင်ကူးပြောင်းရေးကာလမှာနိုင်ငံရေးလှုပ်ရှားမှုတွေကိုနိုင်ငံရေးပါတီတွေနဲ့နိုင်ငံရေးသမားတွေကဆောင်ရွက်ရမှာဖြစ်ပြီးပညာရေးကျောင်းသားအရေးတွေကိုကျောင်းသားအဖွဲ့အစည်းတကယ်ကျောင်းသားခေါင်းဆောင်တွေကပဲဆောင်ရွက်သင့်လို့ဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်တတင်းသာဆရာဦးစီသူအောင်မင်းရဲ့အပတ်စဉ်မြန်မာအရေးသုံးသပ်ချက်ကဏ္ဍကိုတင်ဆက်ပေးခဲ့တာပါအခုတော့ကမ္ဘာတလွှားထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်မတ်ခင်ပြူတွေးနဲ့ကိုသားညွန့်ဦးတို့ကတင်ဆက်ထားပါတယ်ခင်ဗျာ
ဘာသာရတဲ့ဆိုကဒူဝတ်နစ်ဆာတာကありますဂျပန်နိုင်ငံမှာတော့သတိဆန်ရုံတစ်ခုကချင်ပန်စီတကောင်ထွက်ပြေးလွတ်မြောက်လာပြီးတကြိုးတွေပေါ်ရှောက်ပြေးနေတဲ့အတွက်မေးစေးတက်နဲ့ပြစ်ခတ်ဖမ်းဆီးခဲ့ရပါတယ်။အသက်24နှစ်အရွယ်ရှိပြီဖြစ်တဲ့ချာချာဆိုတဲ့ဒီချင်ပန်စီဟာပြီးခဲ့တဲ့လတုန်းကသူ့လိုပဲသရိုက်ဆိုင်ရုံကနေထွက်ပြေးလို့မေးစေးနဲ့ပြစ်ခတ်ဖမ်းဆီးတဲ့အခါမှာရေကန်နဲ့ကျရင်းနှီးသိမ်းဆုပ်ခဲ့တဲ့မြင်းကြထက်တော့ပိုပြီးတော့ကန်ကောင်းပါတယ်။စန်တိုင်းယာဂီယာမှာသရိုက်ဆိုင်ရုံကလွတ်မြောက်ခဲ့တဲ့ဒီချင်ပန်စီကိုတာဝန်ရှိသူတွေလိုက်ဖမ်းတဲ့အခါဓာတ်တိုင်တွေပေါ်တက်ပြေးခဲ့တာဖြစ်ပါတယ်။ဒီအဖြစ်ဖြစ်တွေအကုန်လုံးကိုရုပ်မြင့်တန်ကြားမှာတိုက်ရိုက်ပြသခဲ့တဲ့အတွက်လဲဟိုးလေးတကျော်ဖြစ်ခဲ့တာပါ။မေးစင်းနဲ့အပြစ်ခံရပြီးစေးသတိပြန်လဲလာတဲ့အချိန်မှာဓာတ်တိုင်ကိုစုပ်ကင်ထားတဲ့လက်တွေပြေရော့ပြီးအောက်ကိုပြုတ်ကျခဲ့တာပါ။အ
အဲ့တော့မှာတော့စောင်းတဲ့တေချာထုတ်ကိုပြီးရေးပေါ်ကားပေါ်ကိုတင်ဆောင်ခဲ့တာပါသရေးဆန်ယုံတာဝန်ရှိသူတွေကတော့ဒီချင်ပန်စီလေးထိခိုက်ဒဏ်ရာမရခဲ့ဘူးလို့ပြောပြီးတော့ဘာကြောင့်လွတ်မြောက်သွားရတယ်လဲဆိုတာကိုစုံစမ်းနေပြီလို့ပြောပါတယ်ဂျပန်နိုင်ငံမှာတော့သရေးဆန်ယုံဝန်ထမ်းတွေအတွက်သရေးဆန်တွေလွတ်မြောက်သွားရင်ဘယ်လိုလုပ်ရမလဲဆိုတာကိုနှစ်စဉ်ဝတ်ဆောင်ပြည့်လေ့ကျင့်လေးရှိပါတယ်ရှင်
6ပီကျော်8မီတာလောက်ရှိတဲ့မွေးကြီးတစ်ကောင်မလေးရှားနိုင်ငံမှာပြီးခဲ့တဲ့အပတ်ဇာတ်လမ်းကြီးကဖမ်းမိသွားပါတယ်။လူတွေဖမ်းမိတဲ့မွေးတွေထဲမှာအရှည်ဆုံးမွေးကြီးဖြစ်နိုင်တယ်လို့သတ်မှတ်ထားကြပါတယ်။ပြည်နယ်ကျွန်းမှာရှိတဲ့စောက်လုပ်ရေးလုပ်ငန်းတွေအတခုကတစ်ပိအောင်မှာမွေးကြီးကိုတွေ့ရှိခဲ့တာပါ။ဒါပေမဲ့လို့အဲ့ဒီတနည်းနည်းမှပဲဥတွေဥချပြီးတဲ့နောက်ပြေဆုံးသွားပါတယ်။ British နိုင်ငံထုတ် Guardian လင်းစာရဲ့အဆိုအရတော့လူတွေဖမ်းဆီးထားတဲ့မွေးတွေထဲမှာအရှည်ဆုံးလို့သတ်မှတ်ထားတဲ့Guinness ဘတ်တန်းဝင်မွေးဟာ American ပြောင်စု Missouri ပြည်နယ် Kansas City မှာရှိတဲ့9.69 meter 25 feet လောက်ရှိတဲ့ Medusa ခေါ်တဲ့သဘောမွေကြီးဖြစ်ပါတယ်။အခုမလေးရှားမှာဖမ်းမိတဲ့မွေကြီးက Medusa ထက် kilogram 90 ပူလေးပါတယ်။1912ခုနှစ်ကအင်ဒိုနီးရှားမှာမွေကြီးတစ်ကောင်ကိုအသေးပြတ်တက်ရခဲ့ပြီးတော့အဲ့ဒီမွေကြီးကတော့10 meter အထိရှိတယ်လို့သတင်းစာတွေမှာရေးခဲ့မှုပါတယ်။
သစ်နိုင်ငံပါရီမြို့ကကမန်းကန်ထဲမှာတော့ကန်ကောင်းပြီးကန်ဆန်းပဲပေါက်သူတွေတညတာသွားအိတ်လို့ရပါပြီ။ဒီအစီအစဉ်ကိုတော့အိမ်ခန်းနေရာဆစ်စစ်ပေးတဲ့ American Airbnb ကုမ္ပဏီကလှုပ်ဆောင်တာဖြစ်ပြီးကန်ကောင်းသူတွေကငမန်း35ကောင်ပက်လေဝိုင်းနေတဲ့၅ကန်တွေကဖန်ပေါင်းချောင်ထဲမှာကြပြဆန်းဆန်းတညတာသွားရောက်အိတ်ဆက်နိုင်တာဖြစ်ပါတယ်။ဒီဖန်ပေါင်းချောင်ထဲမှာပဲဖျောင်းနိုင်မီထုံမီညစာအတူစားနိုင်တယ်လို့ဘေးနားပက်လေကကူးခတ်နေတဲ့ငမန်းတွေကိုကြည့်နိုင်တာပါ။အမေရိကန်ကမ္ဘာလက်ခီးတဲ့ခင်မီတူကတော့သူ့ရီစားနဲ့အတူပြီးခဲ့တဲ့အင်္ဂါနေ့ကသွားရောက်ခဲ့ပြီးသူ့ရဲ့အတွေ့အကြုံအရတော့အရန်ကိုအေးဆေးပြီးစိတ်ချမ်းသာဖို့ကောင်းတယ်လို့ပြောပါတယ်။ဒီငမန်းကန်ကိုတခြားအချိန်တွေမှာတော့ငမန်းတွေရဲ့မျိုးပွားပုံနေထိုင်ပုံတွေကိုသူတည်သနာလုပ်ဖို့အတွက်အသုံးပြုမှာပါ။ဒီငမန်းကန်ကိုတည်ဆောက်ဖို့အတွက် Airbnb ကုမ္ပဏီကအကုန်ကြခံထားတာဖြစ်ပြီးဘလောက်ကုန်ကြရဲဆိုတော့မပြောပါဘူး။ဒီနေရာမှာအခုလိုတညတာအိတ်ခွင်အတွက်ဘာကြောင့်မလို့ဒီငမန်းတွေနဲ့တညတာအတူအိတ်ဆက်ချင်ရတာလဲဆိုတော့စောင်းလုံးရေ900လောက်ရှိတဲ့ဒီစာစီစာကုန်းရေးရပါတယ်ရှင
်ဒါကတော့ကမ္ဘာတလွှားထူးခြားဆန်းပြားတင်းမြအစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ရဲ့တင်းနာနေမနေ့ဖက်အခုထုတ်လွှင့်ပေးတဲ့တနာကြီးစာအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်တော့မှာဖြစ်ပါတယ်အခုတော့တင်းနာနေမနေ့ခင်အစီအစဉ်ဒီမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းကျဉ်းချုပ်ကိုကုစုံဝင်းလှိုင်ကကြီးညာပေးပါလိမ့်မယ
်။ဒီကိုရိုနာကမှလုတ်သွားခဲ့တဲ့ငင်းတန်းကြောင့်တည်ဆုံသူအရေးအတွက်ဟာတင်းငင်းငွေနေ့မှာ246ဦးအထိရှိသွားပြီဖြစ်ပါတယ်။မနေ့ပိုင်းအလင်းအောင်ထွက်လာတဲ့အတွက်ကစေးင်းနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုလုဆောင်ဖို့အခွင့်အရေးပို့ရခဲ့ပါတယ်။ငင်းတန်းကြောင့်လူပေါင်း1500လောက်လည်းထိခိုက်ဒဏ်ရာရသွားတယ်လို့ဆိုပါတယ်။ ITN နိုင်ငံမှာရောက်နေတဲ့တမရကိုရီးယားရာဖိုင်ယယ်ကိုရီးယားခီးစဉ်ဖြတ်ပြီးပြန်လာခြင်းအထိဒုတိယသမ္မတဟော်ဟဲဂလတ်စ်ကကယ်ဆယ်ရေးလုပ်ငန်းတွေကိုကြီးကြပ်ကူးကဲနေပါတယ်။ပြည်အောင်ခုနှစ်ရက်သမရှိတဲ့မြေဒိန်ငရင်ဟာအီကွေဒေါ်နိုင်ငံကန်ယူဒေါ်တက်ရှောင်းမှာစနေနေ့ညနောက်ပိုင်းကလုခတ်သွားခဲ့တာဖြစ်ပါတယ်။ဂျပန်နိုင်ငံတောင်ပိုင်းကငရင်ကြီးနှစ်ခုလုခတ်ခဲ့တဲ့ကျူရှူကျွန်းကူမာမိုတိုခရိုင်ကကူမာမိုတိုတက္ကသိုလ်မှာပညာသင်ကြားနေကြတဲ့မြန်မာကျောင်းသားတွေနဲ့မိသားစုဝင်တွေဟာကျူရှူမြို့ကဂျိုက်ကာနိုင်ငံတကာဌာနမှာဘေးကင်းလုံခြုံစွာရှိနေတယ်လို့တိုကျိုမြန်မာတန်ယုံ Facebook မှာဖော်ပြထားပါတယ်။ဒါပြင်ကျူရှူတက္ကသိုလ်နဲ့ဆာကာတက္ကသိုလ်တွေမှာပညာသင်ကြားနေကြသူတွေနဲ့မြန်မာအသံဝိုင်းဟာဘေးကင်းလုံခြုံမှုရှိပြီးလိုအပ်တဲ့အကူအညီတွေအချိန်နဲ့တပြေးညီပေးဆောင်သွားနိုင်အောင်စူးစမ်းနေတယ်လို့လည်းဆိုပါတယ်။မြန်မာသမရဦးထင်ကျော်ကနိုင်ငံရေးအကျဉ်းသား83ဦးကိုနစ်ဆန်တရနေ April 18ရက်နေ့ကလွတ်ပေးလိုက်ပြီဖြစ်ပါတယ်။နှစ်တစ်ခုခါသမရမှာအမျိုးသားညီညွတ်ရေးနဲ့ပြည်သူလူထုနှလုံးစိတ်ဝမ်းငြိမ်းချမ်းစေရေးတို့ကိုဥတည်သောအဖြစ်အကျဉ်းသား83ဦးလူငယ်ချမ်းသာဝင်ပြုလိုက်ကြောင်းသမရဦးထင်ကျော်လက်မှတ်ရေးထိုးပြီး April 16ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါဟာ NLD အစိုးရတက်လိုက်ပြီးနောက်ပိုင်းဒုတိယအသုပ်အဖြစ်နဲ့နိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးခြင်းလည်းဖြစ်ပါတယ်ခင်ဗျ။
တနင်္လာနေ့မနေ့ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကူဇော်ဝင်းလန်ကြီးညာတော့တာဖြစ်ပါတယ်အခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇူဘဲအယ်တိုင်ယက်ဖြစ်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်တော်တာရှင်များကိုထူးကျေးဇူးတင်ရှိပါတယ်တော်တာရှင်နေနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပျော်ရှင်စွာနေ့တနေ့ကိုပိုင်ဆိုင်နိုင်ကြပါစေခင်ဗျာကျွန်တော်ဆံမိုးပဲပါ
This program has come to you from the Voice of America, Washington.